Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အတန်ရဲ့2024ခု March လ3ရက်တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပိုင်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ထိုင်းလွတ်တော်မြမအရေးဆွေးနွေးပွဲကိုရောစစ်တပ်ရဲ့ရက်စက်မှုရပ်တန့်ရေးကုလသမဂ္ဂရဲ့တောင်းဆိုမှုကိုပါမြန်မာစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။အွန်လိုင်းငွေလိမ်လုပ်ငန်းတွေမှာပါဝင်နေတယ်လို့တန်တရားရှိတဲ့တရုတ်နိုင်ငံသား900နီးပါးကိုမြန်မာဘက်ကထပ်မံလွှဲပြောင်းပေးခဲ့တယ်လို့တရုတ်နိုင်ငံကပြောပါတယ်။လူသားချင်းစာနာမှုအစားအသောက်နဲ့အထောက်ပံ့ပစ္စည်းတွေကိုအမေရိကန်လေတပ်ကဂါဇာဒေသမှာလေထီးတွေနဲ့ခြားပေးခဲ့ပါတယ
်။အခုလိုနောက်ဆုံးရသတင်းတွေပြီးမှတော့ထိုင်းလွတ်တော်မှာမြန်မာအရေးဆွေးနွေးပွဲကျင်းပတဲ့ဆင်းပါတာကိုတယောက်ခဲ့သူတူနဲ့မေးမြန်းချက်ကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြန်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများကုလူရာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ
်။ထိုင်းလွတ်တော်မှာမြန်မာရေးရှင်ရင်းမှုကိုရောမြန်မာပြည်သူတွေပေါ်မှာရှိတဲ့ရက်ဆက်တဲ့လောက်ရက်တွေရက်သွားအောင်နိုင်ငံတကာကနေလှုပ်ဆောင်ဖို့အတွက်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရဲ့တောင်းဆိုမှုကိုပါမြန်မာစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ရှင်အာနာသိန်း၃နှစ်အလွန်ထိုင်းမြန်မာနယ်စပ်ကလုံခြုံရေးရက်ခတ်မှုတွေနဲ့မြန်မာနိုင်ငံဒီမိုကရေစီရဖို့အတွက်ထိုင်းနိုင်ငံရဲ့ဝင်ကြီးအပါအဝင်အထင်ကြီးအထိုင်းလွှတ်တော်အမတ်တွေနဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းနဲ့ NUG နိုင်ငံရဲ့ဝင်ကြီးဒေါ်စင်မောင်အပါအဝင်မြန်မာအရေးဆောင်ရနေသူတွေကိုဖိတ်ကြားပြီးထိုင်းလွှတ်တော်မှာမတ်လ၂ရက်နဲ့၃ရက်တွင်မှာဆွေးနွေးတာကိုစစ်ကောင်စီကနေပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာပါဒီလိုထိုင်းလွတ်တော်မှာပြုလုပ်တာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့လဲထိုင်းနိုင်ငံရဲ့ဝင်ကြီးဌာနကိုစစ်ကောင်စီကစာပေးပို့ပါတယ်ဒါအပြင်မတ်လ၁ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာလူ့ခွင့်ရေးကော်မရှင်နာမင်းကြီးဗော်ဂတ်တော့ကစစ်တဲ့ရက်စစ်တဲ့လောက်ရက်တွေရက်သွားအောင်နိုင်ငံတကာကနေဝိုင်းဝန်းဆောင်ရွက်ပေးဖို့အတွက်တောင်းဆိုမှုတွေကိုလဲတောက်ကြနေမှာပဲစစ်ကောင်စီကတုံ့ပြန်ကန့်ကွက်ပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေနိုင်ငံရေးနဲ့အဖမ်းခံရသူတွေကိုစနစ်တကျနှိပ်စက်တာအသက်သေဆုံးတဲ့အထိနှိပ်စက်တာတွေကိုချက်ချင်းရပ်ပြီးအရသားတွေကိုအကာအကွယ်ပေးဖို့လူ့ခွင့်ရေးမဟာမင်းကြီးကတောင်းဆိုတာပါစစ်ကောင်စီကတော့မဟာမင်းကြီးရဲ့ပြောဆိုမှုတွေဟာပြည်ရင်းအကြမ်းဖက်အဖွဲ့တွေရဲ့ဝါဒဖြန့်မှုတွေဆွဆွဲချက်တွေထင်ရနေကြောင်းနဲ့စစ်တပ်ဘက်ကကျူးလွန်မှုမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေမှာလုပ်ကင်ခဲ့သူတွေလို့တန်တရားရှိတဲ့တရုတ်နိုင်ငံသား499ယောက်ကိုမြန်မာနိုင်ငံဘက်ကနေထပ်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးဆိုင်ရာဝန်ကြီးဌာနကတောက်ကြားနဲ့မှာတုံ့ပြန်ခဲ့တာပါမြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးနိုင်ငံတကာဥပဒေစိုးမိုးမှုပူးပေါင်းဆောင်ရွက်လုပ်ငန်းတွေကိုဆက်လုပ်နေတယ်လို့လည်းတရုတ်လုံခြုံရေးဝန်ကြီးဌာနကပြောပါတယ်နှစ်ဖက်ပူးပေါင်းဆောင်ရွက်ပြီးအခုလိုတန်ကြာရှိသူ499ယောက်ကိုမြန်မာနိုင်ငံတာချီလိတ်မှာဖမ်းဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အခုချိန်ထိအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေမှာပါဝင်တယ်လို့တန်ကြာရှိသူဟာ4,600ကျော်ရှိပြီးမြန်မာနိုင်ငံဘက်ကနေပြီးတော့တရုတ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပြီးတော့ဖြစ်ပါတယ်။အွန်လိုင်းလိမ်လည်မှုလုပ်ကိုင်သူအများစုကိုတော့ရှင်းလင်းဖယ်ရှားခဲ့ပြီးဖြစ်တယ်လို့လည်းတရုတ်ဝန်ကြီးဌာနကပြောပါတယ်။လက်ရှိမှာတော့ယူနန်ပြည်နယ်ကပြန်ပြီးခေါ်ဆောင်လာတဲ့တန်ကြာရှိသူတွေကိုကိုင်းတွေဆစ်ဆေးဖို့အတွက်အများပြည်သူလုံခြုံရေးဆိုင်ရာတာဝန်ရှိအဖွဲ့ကိုဟူပေးစီချွန်းစတဲ့ပြည်နယ်တွေမှာအပါအဝင်တခြားဒေသတွေမှာပါတာဝန်ပေးချထားတယ်လို့တရုတ်ဝန်ကြီးဌာနကပြောဆိုပါတယ
်ဗီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရှစ်တန်းခန်းနေရတဲ့ဂါဇာဒေသကပြည်သူတွေအတွက်အစားအသောက်နဲ့အထောက်ပံ့ပစ္စည်းတွေကိုသမရဂျိုးဘိုင်ဒန်အမေနဲ့ရေးပေါ်လူသားချင်းစာနာမှုအကူအညီဖြစ်တဲ့ American လေတပ်ကလေရီးတွေနဲ့ချပေးခဲ့ပါတယ်။ မေရိကန်စစ်တမ်းကောင်တဲ့လင်း C130 ပေါ်ကနေလိုက်ချပေးနေတဲ့ဒီလူသားချင်းစာနာမှုအကူအညီတဲ့မှာလူပေါင်း3000ခွဲကျော်စားသုံးနိုင်မဲ့အသင့်စားအစားအသောက်တွေပေါဝင်ပြီးဒါဟာပထမအတောင်းနေနဲ့ပေးပို့တာပါဒီကူညီထောက်ပံ့ရေးပစ္စည်းတွေကိုအငက်ပြီးကျုံလူနည်းဖြစ်နေတယ်လို့ကုလသမဂ္ဂကအကြံပြုထားတဲ့ဂါဇာဒေသကရက်ကွက်ကြီးမှာချပေးခဲ့တာပါအခုလိုလေချောင်းကနေလိုက်ပြီးချပေးတာကိုအစ္စရေးကလည်းထောက်ခံကူညီတယ်လို့ဒါဟာရေရှည်တက်ရောက်မှုရှိလိမ့်မယ်လို့သမ္မတအင်ဂျီကပြောပါတယ်ဒုက္ခရင်ဆိုင်နေရတဲ့ဂါဇာဒေသခံတွေအတွက်အမေရိကန်သမ္မတဂျော်ဒန်နဲ့အစ္စရေးတပ်တွေကလည်းလေချောင်းကနေလူသားချင်းစာနာမှုအကူအညီတွေချပေးနေပါတယ်စာနာမှုအကူအညီတွေပါတဲ့ရန်တန်းကပစ္စည်းတွေရဖို့အတွက်တိုးဝေသွားရောက်တဲ့ပါလက်စတိုင်းသား115ယောက်ထဲမှနေတည်ဆုံးခဲ့ရပြီးတဲ့နောက်မှာအခုလိုလေချောင်းကနေတဆင့်အကူအညီတွေကိုချပေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကညွှန်ကြားခဲ့တာဖြစ်ပါတယ်အမေရိကန်တောင်ပိုင်းတက္ကသိုလ်ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းကဆက်ပြီးတော့လောင်ကျွမ်းနေတဲ့မိဟာတက္ကသိုလ်တမိုင်းမှာအကြီးဆုံးတော်မီကြီးဖြစ်ပြီးဥရုယားဒီအခြေအနေတွေကြောင့်မီးဆွဲကျိုးအောင်နှိမ့်သက်ဖို့အတွက်မီးတဲ့တမောက်တွေအတော့ကိုရုန်းကန်နေရပါတယ်ဒီစနေတနင်္လာမှာ6တွေ့တဲ့ယာဒီဥရုနဲ့လေပြင်းတွေတက်ခတ်နေတာကြောင့်လည်းမီးပွားတွေပိုးပြီးပြန့်သွားနိုင်တယ်လို့အမေရိကန်ဥရုယားဒီစောင့်ကြည့်ရေးဌာနကသတိပေးပါတယ်တက္ကသိုလ်ပြည်နယ်ပန်ဟန်ဒယ်ဒေတာကအသားကျင်းတဲ့ဂိုဒေါင်တစ်ခုကနေတနင်္လာနေ့မှာစတင်လောင်ကျွမ်းတဲ့ဒီမီးကြောင့်အနည်းဆုံးလူနှစ်ဦးသေဆုံးခဲ့ရပြီးနေအိမ်တွေအပါအဝင်အဆောက်အဦပေါင်း900တန်းမနည်းပျက်စီးဆုံးရှုံးခဲ့ရပါတယ်။ဇန်နဝါရီသေဆုံးမှုရှိပြီးစကြက်မြေတွေနဲ့သဘာဝလွန်ပြင်းတွေမီးလောင်ကျွမ်းပြီးကြာရစ်ပါတယ်။ဒီတောင်းမီးကစတူယန်မိုင်1900ကျော်လောင်ကျွမ်းခဲ့ပြီးတော့အိုကလာဟိုမာပြည်နယ်အနောက်ဖက်ချမ်းနယ်စပ်အထက်ကိုကူးသွားခဲ့တာပါ။တက္ကသိုလ်ပြည်နယ်ထဲမှာသဘာဝဘေးအန္တရာယ်အတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအမိန့်ကိုပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကFebruary 29ရက်နေ့ကလေးကထုတ်ပြန်ထားပါတယ
်တရင်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါအခုတော့ထိုင်းလွတ်တော်ကမြန်မာအရေးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပါမယ်မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာအထင်ကရထိုင်းလွတ်တော်အမတ်တွေဦးဆောင်ပြီးမြန်မာအရေးသုံးသပ်အဖြစ်ရှာတဲ့ဆွေးနွေးပွဲတရက်ကို March 2ရက်နဲ့3ရက်နေ့တွေမှာကျင်းပပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ခေါင်းဆောင်တွေမြန်မာရေးဥဆောင်လှုပ်ရှားနေသူတွေကိုလည်းဖိတ်ကြားတက်ရောက်စေခဲ့ပါတယ်မြန်မာရေးကိုအလေးထားဆွေးနွေးတဲ့အပေါ်အင်မတန်အားတက်မိတယ်လို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ Progressive Voice of Myanmar ရှေ့ပြေးအသံအဖွဲ့ကဒေါခင်အောင်မာကပြောပါတယ်မက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ
်မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းထားတဲ့အချိန်ဒီမြမအရေးကိုနိုင်ငံတကာကဝါဝဲထောက်ပြပြောဆိုနေကြတဲ့အချိန်မှာပဲအခုလိုမြမအင်းနေချင်းထိုင်းနိုင်ငံမှာအထင်ကြီးကလွတ်တော်မတ်တွေဥဆောင်ပြီးတော့ဒီလိုမြမအရေးကိုအလေးထားဆွေးနွေးတာကဘလောက်ထိထူးခြားတယ်လို့ပြောလို့ရမလဲရှင
်။အခုဒီတစ်ခေါက်လုပ်တဲ့ဥစားကြတော့သူကဒီမြမနွေဦးဒေါ်လာရေးရဲ့၃နှစ်မြောက်အချိန်နေပေါ်မှာသူကအချိန်ကိုဟိုတွက်ပြီးတော့မှအဲ့ဒီအချိန်ကိုအာယူပြီးတော့မှသူကလောက်တာလေနော်ခေါင်းစဉ်မှာပေးပြီးတော့မှဒီ၃နှစ်မြောက်အခြေအနေကိုပြောတာဖြစ်တယ်ခါအဓိကတော့မြန်မာနိုင်ငံရဲ့เนาะဟိုငြိမ်းချမ်းရေးမြန်မာနိုင်ငံပြည်သူတွေရဲ့ဒေါ်လာရေးအမျှော်မှန်းချက်တွေနဲ့ပြည်သူတွေလူငယ်တွေရဲ့ကြိုးပမ်းချက်တွေနဲ့အနာဂတ်ဒီဖက်ဒရယ်ဒီမိုကရေစီမြန်မာနိုင်ငံအသစ်ကိုထူထောင်ဖို့တွားတဲ့အခါမှာအခုအားလုံးကကြိုးစားနေတဲ့ဒီဆက်အနာရှင်ကိုအမြင့်ဖြုတ်ရေးဖယ်ရှားရေးဆိုတဲ့ဥစ္စာဆိုတာတွေကသူတို့ဒီလွတ်တော်အနေနဲ့ကထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကော်မတီကနေပြီးတော့မှအာဒီပွဲကိုစီစဉ်တာ哦เนาะဟို host လုပ်တာလीเนาะဆိုတော့ထူးခြားတယ်ဘာကြောင့်လဲဆိုရင်သူတို့ကအာမြန်မာနိုင်ငံကဒီစစ်အုပ်စုအကြမ်းဖက်လို့အကြမ်းဖက်ခံရလို့အာသူတို့နိုင်ငံထဲကိုထွက်ပြီးတော့မှရောက်ရှိလာတဲ့အာမြန်မာပြည်သူတွေရဲ့အခြေအနေတွေလိုအပ်ချက်တွေကြုံရတဲ့စိန်ခေါ်ချက်တွေဒုက္ခတွေအဲ့ဒါတွေကိုလည်းသူတို့နားထောင်ပြီးတော့အဲ့ဒီကနေပြီးတော့မှပြည်စုံကုံတုံနဲ့သုံးသက်ချက်လွှမ်းခြုံမှုရှိတဲ့သုံးသက်ချက်တွေနဲ့အပြေရှားခြင်းနဲ့ဆိုတဲ့ဟာမျိုးသူတို့အောက်လွတ်တော်ရဲ့သူတို့ကထားကလည်းပြောသွားတယ်ပြီးတော့အမျိုးသားကလုံချုံရေးကော်မတီရဲ့ဥက္ကဋ္ဌဆိုလဲ ပြောရဲเนาะသူတို့ရဲ့အာစေတနာကိုကျမတို့မြင်ရတယ်အဓိကအထူးခြားဆုံးကိစ္စကတော့ကျမတို့ဒီနေဦးတော်လှန်ရေးရဲ့နိုင်ငံရေးဦးဆောင်အဖွဲ့တွေကိုသူတို့ဒီအာတလီဟိုလေးလေးဆဆားနဲ့အတိအမှတ်ပြုပြီးတော့မှတရားဝင်အတိအမှတ်ပြုပြီးတော့မှဖိတ်ခေါ်တယ်အလေးထားဦးစားပေးပြီးတော့မှအာဖိတ်ခေါ်ပြီးတော့မှပွဲကိုတက်ရောက်ဖို့အတွက်လုပ်တယ်ဆိုတာကအင်မတန်မှအာထိုင်းနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာလည်းတစ်ခါမှမတွေ့ဘူးတဲ့ကိစ္စဖြစ်တယ်ပေါ့နော်တော်တော်ရဲမှာတေချာစီစဉ်ပြီးတော့မှလုပ်တယ်ဆိုတာလေဒါအင်မတန်မှအားရစရာကောင်းတဲ့ကိစ္စဖြစ်တယ်ပေါ့
မက်စလာ2ရက်နဲ့3ရက်2ရက်တာဆွေးနွေးပဲလို့သိထားပါတယ်ဆိုတော့အခုဆွေးနွေးပြီးတဲ့ပထမနေ့တစ်ရက်မှာရောအဓိကဘယ်လိုအကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါလဲရှင့်
နိုင်ငံရေးအကြောင်းတွေပြောကြတယ်အာပြီးွားလို့ရှိရင်လူသားဆန္ဒအကူအညီနဲ့ပတ်သက်ပြီးတော့မှလူသားဆန္ဒအကူအညီအာစိန်ခေါ်ချက်အကြက်တဲတွေပြောကြတယ်သူတစ်ဖြစ်ကတော့လူသားဆန္ဒအကူအညီနဲ့ပတ်သက်ရင်စေအုပ်စုကနေလည်းမဖြတ်ဖို့ပြီးွားလို့ရှိရင်မြမချက်ချင်းနေနဲ့လည်းမလုပ်ဖို့အထူးသဖြင့်ကလူသားဆန္ဒအကူအညီကိုအရေးပေါ်အသက်ကယ်အရေးပေါ်လိုအပ်နေတဲ့ပြည်သူတွေသည်စေအုပ်စုကလေချောင်းနဲ့တိုက်လက်နက်ကြီးနဲ့ပြစ်ရောမီရှိုးတို့ထွက်ပြေးကြရတဲ့အာဆေအိုစုရဲ့အာအတိုက်ခိုက်ခံထားရတဲ့အာအတိုက်ခိုက်ခံရလို့အိုးအိမ်နေရဆုံးခွာထွက်ပြေးရတဲ့သူတွေဖြစ်တယ်လေနော်အဲ့တော့သူကအကြမ်းဖက်ထားတဲ့သူတွေကိုအကူအညီပေးဖို့သူစီရပဲဖြတ်ပြီးပေးတယ်ဆိုတဲ့ဥစ္စာဟာအာဒီ morally เนาะဒီဟိုတရားအရ morally အရဘလို့မှအာမဖြစ်တဲ့ကိစ္စဆိုတဲ့ဥစ္စာမျိုးတွေလည်းဆွေးနွေးကြတာတွေရှိတယ်ပေါ့နော
်ဒီဆွေးနွေးဘက်ကိုစစ်ကောင်စီဘက်ကတော့ကန့်ကွက်ထားတယ်လို့သိရပါတယ်ဒီဘက်မှာတက်ရောက်ဆွေးနွေးတဲ့သူတွေကလည်းဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့အင်အားစုတွေအဓိကပါဝင်နေတာဖြစ်ပါတယ်ဆိုတော့ဒီဘက်ကလက်ရှိအာနာရှင်စန့်ကျင်ရေးຫນွေဦးတော်လှန်ရေးအတွက်အားရစရာလို့မြင်မိပါလားဘယ်လိုအကျိုးရလဒ်တွေကိုမျှော်လင့်နိုင်မလဲရှင့်
အရန်အားရစရာကောင်းတယ်လို့တော့မြင်ပါတယ်လေ။ဘာလို့လဲဆိုတော့ကျမတို့ဒီအခုလက်ရှိထိုင်းနိုင်ငံရဲ့အာနိုင်ငံရေးဦးဆောင်မှုအပိုင်းကကျမတို့နိုင်ငံပြည်သူတွေတော်လှန်ရေးလုပ်ပြီးစ조사နေတဲ့ဆိုတဲ့ဥစ္စာအပေါ်မှာအတိအမှတ်ပြုတယ်နားလည်အောင်စ조사တယ်အဖြေဝိုင်းထုတ်ပေးဖို့စ조사တယ်ပံ့ပိုးဖို့စ조사တယ်ဆိုတဲ့ဥစ္စာအင်မတန်မှအားရစရာကောင်းတဲ့ချက်ဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီလိုမျိုးဆွေးနွေးပြလည်မှုတွေအပြန်အလှန်အကြံဉာဏ်ပေးကြတာတွေအကြံပြုကြတာတွေအဲ့ဒါတွေရဲ့အခုဒီအဆင့်ပြီးရင်နောက်တစ်ဆင့်ကိုတော့ခုနကအမျိုးသားလုံခြုံရေးကော်မတီအနေနဲ့ဘယ်လိုမျိုးသူတို့ဆက်လုပ်သွားကြမယ်ဆိုတဲ့အဥ္စာမျိုးကိုတော့ကျမတို့စောင့်ကြည့်ရအောင်ပါပေါ့နော
်ဒါကတော့ထိုင်းလွတ်တော်မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲအကြောင်းမှခင်ဖြူထွေးဆက်သွယ်မြန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့3နှစ်ကျော်အတွင်းစာဝတ်နေရေးအဆင်မပြေလို့ပညာရေးနဲ့ဝေးပြီးလမ်းဘေးမှာကြုံရကြပန်းလုပ်နေရတဲ့ကလေးငယ်တွေအများအပြားရှိကြပါတယ်ပညာရေးကိုလက်လန်းမမီနိုင်ဘဲဖြစ်နေကြတဲ့ကလေးငယ်တွေအကြောင်း Frontier မြန်မာရဲ့ဒုအတန်းစီစဉ်မှတင်ပြထားပါတယ
်ပတ်စံရှိတဲ့လူကြတော့အရင်ချမ်းသာပြီးတော့ပတ်စံမရှိတဲ့လူကြတော့နေဖို့ထိုင်ဖို့စားတော့ဖို့လုံးဝမရှိရဲ့အချင်းနေ
တရားကြောင်းထုတ်လိုက်လို့ကြောင်းထားလိုက်။ဒါပြင်မှာပတ်သက်လိုက်တော့မှာပေါ့
COVID-19 ရောဂါဖြစ်ပွားမှုဆေးရနာသိမ်းမှုနဲ့အတူဖြစ်လာတဲ့နိုင်ငံအနှံ့ကစစ်ပွဲပရိပခါတွေနဲ့စီးပွားရေးကျဆင်းလာတာတွေရဲ့နောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်နိုင်ငံတွင်းမှာရှိတဲ့တန်းနဲ့ချီတဲ့ကလေးငယ်တွေဟာပညာသင်ယူခွင့်တွေဆုံးရှုံးနေရပါတယ်။အဲ့ဒီထဲမှာအရင်ကတည်းကစည်ရဲမွေးတည်မှုမရအောင်မှနေထိုင်နေကြတဲ့မိသားစုဝင်တွေရဲ့ကလေးတွေဟာလည်းပို့ပြီးတော့ဆိုးဝါးတဲ့ဒုက္ခတွေကြားမှာရှင်သန်နေရပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ရှိတဲ့ဖုံးတော်ကြီးဂျောင်းဝင်းထဲမှာအရွယ်ဆုံးကလေးငယ်တွေရဲ့စာအသံတွေပြန့်လွင့်နေပါတယ်။ဒါပေမဲ့ဒါကဖုံးတော်ကြီးတင်စာတင်ကြောင်းတစ်ခုတော့မဟုတ်ပါဘူး။ ရှင်ချန်စီဆိုတဲ့ပရိုက်တာအဖွဲ့ကလမ်းမီးကလေးငယ်တွေရဲ့ပညာရေးအတွက်ထူထောင်ထားတဲ့လမ်းမီးစာသင်ဝိုင်းလေးဖြစ်ပါတယ်။သူတို့ဘက်ကလမ်းမီးကလေးငယ်တွေအတွက်စာသင်ဝိုင်းလေးတွေအရင်ဆုံးကလည်းလုပ်ပေးခဲ့ပူးပေမဲ့စာသင်မှုနေရာအခက်အခဲတွေရှိခဲ့ပါတယ်။အခုတော့စာသင်ဝိုင်းတွေကိုလမ်းမီးမှာဒါမှမဟုတ်တခြားစာသင်လို့ရတဲ့နေရာတွေမှာဘုံကြီးကျောင်းဝင်းတွေထဲမှာစသဖြင့်ရတဲ့နေရာမှာရသလိုစာသင်ပေးနေကြပါတယ်။မောင်မျိုးကဒီစာသင်ဝိုင်းနေမှာစာသင်နေတာ9လခန့်ရှိနေပါပြီ။အသက်15နှစ်ရွယ်မောင်မျိုးကမိသားစုနဲ့မွေးချင်းမောင်နှမ6ယောက်ရှိတဲ့နဲ့3ယောက်မြောက်ကလေးဖြစ်ပါတယ်။သူ့အကိုအကြီးဆုံးကလွန်ခဲ့တဲ့နှစ်အနည်းငယ်ကအိမ်ကနေထွက်သွားခဲ့တယ်လို့ဒုတိယမြောက်အကိုကလည်းမတန်ဆွမ်းသူဖြစ်ပါတယ်။သူတို့မိသားစုကဆင်းရဲနှွမ်းပါကြပါတယ်။ကျမကြီးကလမ်းလျှောက်သွားလာရမှအခက်ခဲရှိတဲ့ဖခင်ဖြစ်သူကတန်ဦးတန်ခွဲအဟောင်းရောင်းဝယ်တဲ့အလုပ်လုပ်ကြပေမဲ့ဒါကလည်းမိသားစုစာဝတ်နေရေးအတွက်မလုံလောက်ပြန်ပါဘူး။ဒါကြောင့်ကလေးတွေကလည်းမိဘနဲ့အတူပလုံလိုက်ောက်တယ်လို့တခြားလူလို့ရတဲ့အလုပ်မျိုးစုံနဲ့ပတ်ဆက်ရှာပြီးမိသားစုစာဝတ်နေရေးကိုထောက်ပံ့ပေးကြရပါတော့တယ်။ကလေးတွေဟာလမ်းပေါ်မှာပဲအချိန်ကုန်ကြရတာများပါတယ်။တခါတလေဆိုမောင်မျိုးလည်းလမ်းပေါ်အေးရတဲ့အခါတွေလည်းရှိတတ်ပါတယ်
။ဘေးကအိမ်ကနေစာပဲတက်နေ၊ကျောင်းဝတ်တက်နေဘာမှမလုပ်ဘူးပဲအိမ်ကနေချာတာ။ပညာပဲလာတင်တာအိမ်ကနေချာတဲ့စုံဆိုင်တော့လုံးမလုံးလို့တဲ့လုံးလုံးလုံးကလည်းပြန်လုံးလုံးကလည်းပြန်အောင်ထွက်လိုက်လို့ဆိုပြီးတော့အိမ်အောင်အိမ်ကနေချာတာပစ္စည်းတွေကုန်ပြောက်လို့လည်းပျောက်တိုင်းတောင်းပဲလွှဲချာ။
မောင်မျိုးကသူ့ထက်အရွယ်ငယ်တဲ့ဘဝသူကလေးတွေနဲ့အတူစာသင်ရပါတယ်။စာသင်ခန်းတွေနဲ့ဝေးနေတာကြာပြီဖြစ်ပေမဲ့လည်းမောင်မျိုးကစာဆက်သင်ဖို့စိတ်အားထက်သန်တဲ့ကလေးပါ
။စာသင်ကြောင်းဒီတော့တက်ဘူးလေ။သူငန်းတိုင်းကနားလမ်းကိုအဲ့လောက်ပဲတက်ဘူးလေ။အာအကြောင်းထွက်ပလိုက်တယ်ထုတ်ပလိုက်တယ်။ဒီဆရာမကြီးပြောတော့ဖေးတည်းကပြောတော့အကြောင်းကနေဆရာမကြီးထုတ်ပလိုက်တာတဲ့။
ကိုဖြိုးကရေကျဲစင်စာသင်ဝိုင်းတည်ထောင်သူဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံကဆင်းရဲနှွမ်းမသူတွေအတွက်ဆုံးရှုံးရတာတွေအများကြီးရှိနေတယ်လို့ကိုဖြိုးကသုံးသပ်ပါတယ်
။မြို့ပေါ်မှာဆိုလူတန်းစားအရန်ကြီးကွာခြားနေတာပို့ပြီးတည်တာတယ်။ပတ်စံရှိတဲ့လူကြတော့အရန်ချမ်းသာပြီးတော့ပတ်စံမရှိတဲ့လူကြတော့နေဖို့ထိုင်ဖို့စားသောက်ဖို့လုံအောင်မရှိတဲ့အချိန်တွေအဲ့ဒါလိုလူတန်းစားနှစ်ရက်ကွာခြားနေတာကိုမြင်တဲ့အခါကျတော့ဒါတွေကလည်းသုံးအောင်ဖြစ်စရာလည်းပါမယ်ပေါ့။
ကိုဖြိုးကရေချမ်းစင်စာသင်ဝိုင်းတွေကိုစတင်တည်ထောင်ဖို့2023ခုနှစ်အစောပိုင်းကစိတ်ကူးရခဲ့တာပါအခုသူနဲ့တခြားစေတနာဝန်ထမ်းဆရာမတွေကလမ်းမီးကလေးငယ်တွေအတွက်စာသင်ဝိုင်းတွေကိုရန်ကုန်မြို့နေရာအနှံ့မှာတပတ်မှာ၄ရက်ဖွင့်လှစ်တင်ကြားပေးနေပါတယ
်မြို့နယ်ရှိခုမှာစာသင်ဝိုင်း၈ဝိုင်းကလေးစုစုပေါင်း900နေ800ဝန်းကျင်တိရှိနေပါတယ်ပုံမှန်ဒီကျောင်းကာရီကူလမ်အတိုင်းပဲတင်ပေးတယ်ကလေးပေါ်မူတည်ပြီးတော့မှသူအသုံးလုံးပုံစံလေးသင်ပေးတယ်ပေါ့။ကလေးနဲ့ကိုက်ညီတဲ့ဒီသင်ကြားမှုပုံစံအတိုင်းကျွန်တော်သွားပါတယ်
။အပီပီဆိုင်ရာလူအခွင့်အရေးကြီးညာစာတဲ့အပိုင်26ရာလူတိုင်းပညာသင်ယူနိုင်ခွင့်ရှိရမယ်လို့ပါရှိပါတယ်။ကလေးသူငယ်များအခွင့်အရေးဆိုင်ရာသဘောတူစာချုပ်ရဆိုရင်လေကလေးတွေနဲ့လူငယ်တွေဘယ်သူမှမစိုးခွဲခြားမှုမရှိဘဲပညာသင်ယူနိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့ကိုဗစ်ကာလဆရာနာသိမ်းမှုနဲ့အတူနိုင်ငံတွင်းပြည်ပခန့်တွေရဲ့ရိုက်ခတ်မှုတွေကြောင့်ကလေးတွေရဲ့ပညာသင်ယူနိုင်ခွင့်ဟာဆူဆူဝါးဝါထိခိုက်နေပါတယ်။ကမ္ဘာ့ဘဏ်ကတော့2022ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဟာဆင်းရဲမွတ်တေမှုမြင့်အောင်နေထိုင်နေကြရပြီးဒီထက်မြင့်တက်လာနိုင်ပွဲရှိရလို့ခန့်မှန်းချက်ထားပါတယ်။ဒါအပြင်2023ခုနှစ်ကစစ်တမ်းတစ်ခုရဲ့တွေ့ရှိချက်မှာလည်းအသက်6နှစ်ကနေ18နှစ်ကြားကကလေးငယ်28ရာခိုင်နှုန်းဟာကျောင်းပြန်ပါရောက်သွားကြပြီးဒီအရေးအတွက်ကကိုဗစ်မတိုင်မီကာလတက်ပိုများတယ်လို့ကမ္ဘာ့ဘဏ်ကဆိုထားပါတယ်။အာဏာသိမ်းမှုပြီးခဲ့တဲ့ကကလေးမိဘတွေမှာဝင်ငွေမလောင်းငှားမှုတွေဖြစ်လာတာကအဓိကအခက်အခဲဖြစ်လာပါတယ်။ဆိုမောင်စောမိဘတွေလိုမျိုးပါသူဖေကအယောင်းဝယ်လုပ်ပေမဲ့အလုပ်ပုံမှန်မရပါဘူးဒါကြောင့်မောင်စောကိုလမ်းမော်ထွက်ပစံတောင်ပို့လွတ်လိုက်ရပါတယ်အသက်ဆုံးတဲ့ရွယ်မောင်စောကဒီအလုပ်ကိုလုပ်နေတာ3နှစ်ရှိနေပါပြီအ ਨੇ စုံဝင်ငွေရတဲ့နေ့ဆို2000ကျပ်လောက်သာရပေမဲ့ကံကောင်းတဲ့နေ့ဆိုရင်တော့1000ငွေလောက်အထိရနိုင်ပါတယ
် you know liner ကျူးလို့မှတတာကျင်းတော့ you know ပြောင်းသွားလို့ဆိုပြီးတော့ကျောင်းထုတ်လိုက်လို့အဲ့ကျောင်းထားလိုက် ကြောင်မသိတော့လည်းခဲပြောက်သွားရဲ့တခါရောက်ရောက်သွားတော့ကြောင်ထွက်သွားပြရတော့လာပြမှာပတ်သက်ပတ်သက်လိုက်တော့တာပေါ့ကိုယ်မှထိုင်ဝေးတရားပြပါအဲ့လိုတောင်းအချို့ကပတ်သက်ပြီးခဲ့ချို့ကကတော့အားပြောပြောချို့ထောက်စိတ်တော့မကောင်း
မောင်စောကရေချမ်းစင်စာတင်ဝိုင်းနေစီကိုသူအချိန်ရရင်ရတယ်လို့စာတင်ဖို့ရောက်လာတတ်ပါတယ်။အခုဆိုရန်ကုန်မှာရှိတဲ့ရေချမ်းစင်စာတင်ဝိုင်းနေမှာလမ်းပီးစီရောက်တဲ့ကလေးငယ်တွေ၊တောင်ရင်စားတော့တဲ့ကလေးငယ်တွေ၊အင်ဂျီယာမဲ့ကလေးငယ်တွေနဲ့ကျူးကျော်ရက်ကွက်မှာနေထိုင်တဲ့ကလေးငယ်အယောက်800နီးပါးလောက်ပညာသင်နေကြပါတယ်။ဒါပေမဲ့စာတင်ဝိုင်းတည်ထောင်သူကိုဖြူကတော့ပညာသင်ကြားလိုတဲ့ကလေးတိုင်းကိုလက်လမ်းမီတင်ကြားပေးနိုင်ဖို့တော့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုပါတယ်
။ကျွန်တော်လမ်းမှာပညာသင်ကြားနေတဲ့ကလေးတွေကလေးဦးရေ800ဆိုတာတစ်စိတ်တစ်ပိုင်းလောက်ပဲရှိသေးရပေါ့။ဒါကကျွန်တော်တို့လက်လမ်းမမီနိုင်တဲ့ကလေးထောင်ပေါင်းများစွာရှိနေရလို့ကျွန်တော်မြင်ပါတယ်။ကလေးတော်တော်များများတော့ပညာသင်ခြင်းစိတ်ရှိကြရပေါ့ဟုတ်။
အရင်ကတော့လမ်းဘေးကလေးငယ်တွေအရေးလှုပ်ဆောင်တဲ့အဖွဲ့အစည်းတွေအများပြားရှိခဲ့ပေမဲ့အခုချိန်မှာတော့အဖွဲ့အစည်းအနည်းငယ်သာလှုပ်ဆောင်နိုင်ပါတော့တယ်။ဆီယမ်မွန်နီကာက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနကကလေးသူငယ်ရေးရာတာဝန်ခံဖြစ်ပါတယ်။သူကအရင်ရက်သားဆိုရလက်ထက်တွေမှာလှုပ်ဆောင်ခဲ့တဲ့လမ်းဘေးကလေးစီမံချက်တွေမှာလည်းပါဝင်ခဲ့ဘူးသူလည်းဖြစ်ပါတယ်။လက်ရှိမှာအာနာသိစစ်ကောင်စီကလမ်းမေးကလေးရေးနဲ့ပတ်သက်ပြီးလှုပ်ဆောင်တာမျိုးတွေမတွေ့ရဘူးလို့သူကဆိုပါတယ်။ဒါအပြင်အရက်ဖက်အဖွဲ့အစည်းတွေပေါ်တင်းကျပ်တဲ့အသင်းဖွဲ့ဥပဒေပြဋ္ဌာန်းလိုက်တာတွေကြောင့်ကလေးသူငယ်ရေးလှုပ်ဆောင်နေတဲ့ပရိုက်တာအဖွဲ့အစည်းတချို့ရန်နာသွားကြတာတွေရှိပါတယ်။
ဘာကြောင့်ဒါတွေကဆက်မသွားနိုင်တော့တာလဲဆိုရင်ကျွန်တော်တို့လက်ရှိမှာပေါ့နော်ကျွန်မမြင်နေဒီစစ်ကောင်စီရဲ့ဒီခုနလက်ရှိအဖွဲ့အစည်းတွေပေါ်မှာတင်းကျပ်ထားတာတွေပေါ့နော်နောက်ပြီးတော့သူတို့ကိုမယုံတဲ့အတွက်ခုနရမုံငွေတွေဟိုစီးဆင်းမှုတွေနည်းလာတာတွေဒီဖက်မှာလည်းလိုအပ်ချက်တွေပေါ့ကဘာနဲ့အမှန်မှာလိုအပ်ချက်များလာသလိုမြန်မာပြည်မှာဆိုလို့ရှိရင်အထူးသဖြင့်တော့ဒီစစ်ပေးဆောင်တွေဘက်ကပို့ပြီးတော့အားဆိုင်နေကြတဲ့အပိုင်းတွေရှိတဲ့အခါကျတော့ဒီလက်မော့ကလေးအခြေအနေလေးတွေကဟိုပေါ့နော်လက်ရှိမှာအရန်ကြီးလုတ်ပြေးနိုင်တဲ့စွမ်းအားတွေလည်းနေသွားသလိုလုတ်ပိုင်းလုတ်နိုင်ခွင့်နေတယ်နေနေတယ်လို့ကျမတို့ယူဆတယ်ပေါ့နော
်ဒါအပြင်စာဝတ်နေရေးအတွက်လမ်းမတွေပေါ်မှာရုံးကန်နေရတာကြောင့်အနေနဲ့တွေ့နိုင်ကြီးတွေကိုလည်းနေစဉ်ရင်ဆိုင်နေကြရပါတယ်အသက်15နှစ်ရွယ်မောင်မျိုးဖို့တော့လမ်းပေါ်မှာရှင်သန်ရမယ့်သူအတွက်အနေတွေကိုရှင်ဆိုင်ဖြည့်ရှင်းနိုင်ဖို့အမြဲအရွယ်ရောက်လာဖို့လိုနေပါပြီဒါပေမဲ့အနည်းဆုံးတော့မောင်မျိုးအတွက်လောကကြီးအကြောင်းသင်ယူနေနိုင်ပါတယ်သူကြီးလာတဲ့အခါသူ့ကိုရှောက်ခဲ့တဲ့လမ်းတိုင်းချက်ချင်းဤအဖွဲသားတူဖြစ်ကျင်သူပါဒီရေချမ်းစင်စာတင်ဝိုင်းတွေကနေတဆင့်သူ့အိမ်မက်တေစီရအောင်တွားနိုင်မယ်လို့မောင်မျိုးကမျှော်လင့်နေပါတယ
်ပြောတယ်ဆရာလေးနဲ့ဆရာမလေးနဲ့ကိုလုံးတကယ်ချင်းနေနဲ့ကိုလုံးပြောတယ်အေးအောင်ရဲ့နားတွေကြီးကျွန်တော်ဖြစ်ကျင်နေတာမဖြစ်မချင်ရတော့ကျွန်တော်ကြိုးစားအောင်ပါချက်ချင်းဝင်နေ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်အခုဆက်လက်ပြီးဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်နိုင်ငံရေးနယ်ပယ်ကြားမှဒန်းတူရေးကွာဟာချက်တိုင်းတာယာမှာမြန်မာနိုင်ငံတဲ့ပိုပြီးကွာဟာကြီးမားတဲ့နိုင်ငံက၅နိုင်ငံပဲရှိပါတယ်ကမ္ဘာကြားမှကွာဟာချက်အညွန်ငိမ့်ကဖော်ပြထားပါတယ်ဒီအကြောင်းအရာကိုဘာကြောင့်ဒီလိုဖြစ်နေရပြီးဘာတွေလုပ်ဖို့လိုပါသလဲအမျိုးသမီးတကြွလှုပ်ရှားသူမက်ခင်လေးနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ
်လာမယ့်ရှင်းနေတာနိုင်ငံတကာအမျိုးသမီးနေဖြစ်ပါတယ်အဖွဲ့အစည်းတွေဟာဒီနေ့အတွက်ကြွေးကြော်တန်းတွေကိုအမျိုးမျိုးသတ်မှတ်ကြတာလည်းပြရပါတယ်အဲကုလသမဂ္ဂအင်တာတက်ဆာမြန်နာမှာတော့အမျိုးသမီးရေးမှာရင်းနှီးမြှုပ်နှံကြအရှိန်ဟုန်မြင့်တင်ဆောင်ရွက်ကြဆိုတဲ့အထိပယ်ရနိုင်တဲ့အကြွေးကြော်တန်းကိုတင်ထားတာလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဒီအကြောင်းကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမအမျိုးသမီးရေးတက်ကြွလှူရှားသူမက်ခင်လေးဖြစ်ပါတယ်အဲမင်္ဂလာပါမက်ခင်လေး
မင်္ဂလာပါဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီ ဒီ Global Gender Gap Index ပေါ့နော်ကျားမဝဟာကျဲအညွန်ကိ2023မှာမြန်မာနိုင်ငံကအမှတ်တရမှာ65မှတ်ပဲရပြီးကမ္ဘာအဆင့်မှာဆိုရင်123ဖြစ်နေတာတွေ့ရပါတယ်ဒါအရှေ့အာရှ Pacific ဒေသတွေကနိုင်ငံ19နိုင်ငံထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံအဆင့်18မှာရှိပါတယ်မြန်မာအရေးတက်ကြွတို့ချာတို့တရားနေနဲ့ကဘာနဲ့ရှင်လိုက်တဲ့အခါမြန်မာနိုင်ငံရဲ့အရွေးကိုချုပ်ငုံပြီးတော့သုံးသပ်မယ်ဆိုရင်မခင်တွေဘယ်လိုများသုံးသပ်ပါမလဲခင်ဗျဟ
ုတ်ကဲ့ပါဆရာဒီ index ကြီးကတော့ဒါနိုင်ငံတကာကသူတို့လုံယုံလုံစင်အတိုင်းလောက်တာပေါ့နော်ကွာဟတာပဲပြောပြောမကွာဟဘူးပဲပြောပြောဒါတွေအားလုံးဟာကျမတို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်အများကြီးတည့်ရမှုရှိမယ်လို့ယူဆပါတယ်နောက်တစ်ခုကတော့အမျိုးသမီးတွေငြိမ်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးအဲရှူဒေါင်းကကြည့်မယ်ဆိုရင်လည်းအမျိုးသမီးတွေအတွက်ကတော့ဒီ2023ဟာပို့ပြီးတော့စိုးရိမ်စရာမလုံခြုံမှုတွေပိုများလာတဲ့အနေအထားမျိုးမှာရှိနေတယ်လို့တော့ကျမသုံးသပ်ချင်ပါတယ
် Global Gender Gap ပေါ့နော်ဒါအင်္ဂလိပ်လိုတော့အဖြစ်ဆိုတော့ G3 လုံးအညွန်ကိန်းပေါ့နော်ဆိုတော့ပညာရေးမှာတော့ကျွန်တော်တို့ဘဝမှုရပြောရေးမဆိုးတာတော့တွေ့ရတယ်အထူးသဖြင့်ထက်သန်းစစ်နဲ့ကျွန်တော်တို့ဒီတိုက်တို့အစ်စ်ပေါ့နော်ဆိုတော့ဒီနေရာဒီမှာတော့အားမဘဝမှုဒါနည်းတာကိုပေါ်ပြီးတွေ့ရဒါပေမဲ့အမျိုးသမီးထုတရားလုံးအနေနဲ့စာတမ်းပြမှုမှာတော့ဒါဘယ်ကမောက်တရားဒီစစ်ထုတ်နေလဲမြန်မာနိုင်ငံ103မှာပဲရှိနေသေးတယ်အဲ့တော့ဒီမနက်ကသူများနဲ့ပုံပြီးနောက်ကျနေတာကချီးမွှေးရေးတဲ့နိုင်ငံရေးနယ်ပဲဒီမှာကျွန်တော်တို့သွားတွေ့ရပါတယ်ဆိုတော့ဘလို့သွားအရာစုမှာအမျိုးသမီးတွေပါဝင်နိုင်ခွင့်နှိုင်းယှဉ်မှုရနည်းနေတာတွေ့ရတယ်လို့ဝေငွေကွာခြားမှုကလည်းရှိနေတာတွေ့ရပါတယ်ဆိုတော့ယာထုရတိုးတက်မှုပါလေကျမအပေါ်ဟာရှိနေတာတွေ့ရပါတယ်ဆိုတော့ဘာကြောင့်ဒီလိုဖြစ်နေရပြီးဘာလို့လုပ်ဖို့များလိုမယ်လို့မခင်နေတင်ပါလေ
ဟုတ်ကဲ့ပါပထမအဆုံးတော့ပညာရေးပြောမယ်ဆိုရင်တော့ကျမတို့နိုင်ငံကဟိုအားလုံးလဲတည်ပြီးသားပါဟိုအမျိုးသမီးတွေကိုကြောင်မတက်ခွင့်ဟိုကြောင်တက်ခွင့်ပိတ်ပင်ထားတာဒါမျိုးတွေပါတွေကတော့ယဉ်ကျေးမှုဒလိထုံးဆိုင်ရလဲမရှိပါဘူးဒါပေမဲ့ဘာလို့တနိုင်ငံလုံးတိုင်းတာနဲ့စတက်မမှုနည်းလဲဆိုရင်ဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့နေရာဒေသတွေကအများကြီးရှိပါတယ်အဲ့လိုနေရာတွေကဝေးလံခေါင်းပါမှုကြောင့်တော့၎င်းဒေသရဲ့လုံခြုံရေးကြောင့်တော့၎င်းเนาะဒေသဟိုဒီသူတို့ရဲ့နယ်မြေအတွင်းမှာဟိုအရင်တည်းကကျမတို့မငြိမ်းချမ်းမှုတွေဖြစ်နေတဲ့အခါကျပဋိပက္ခတွေကြမှာဆိုတော့ဘလို့မှစတဲ့နိုင်ကွင်းကလည်းမရှိရလဲရှိမယ်နောက်တစ်ခုကကျတော့ကျမတို့နိုင်ငံဟာလူမျိုးမတူကွဲပြားတဲ့လူမျိုးစုတွေရှိတဲ့အခါကျတော့သူတို့ကဒီကျမတို့ဒီအစ်စ်ခစ်ဆက်ဆက်ကဗမာစာနဲ့ဗမာစကားကိုပဲအဓိကသင်ယူဖြစ်နေလောက်ထားတဲ့အခါကျတော့တိုင်းရင်းသားဒေသတွေမှာသူတို့ဒေသသူတို့စကားနဲ့သူတို့သင်အခွင့်မရှိတဲ့အတွက်လည်းဒါဟာပညာရေးနဲ့အလံဝေးပြီးတော့စာတက်မြမှုနည်းတယ်လို့လည်းပြောလို့ရပါတယ်ဒါကတော့နိုင်ငံရေးရလည်းပါတယ်လို့ကျမတို့အစဉ်ဆက်ပဲဒီလိုကျမတို့ဖာတိဖာတာနေခဲ့တဲ့အခါကျတော့ကိုကကျမတို့ရန်ကုန်မှာနေတယ်မြို့ပြမှာနေတယ်ငါတို့စာတက်တယ်ငါတို့အေးဆေးတင်လို့ရတယ်ဆိုတော့ဂျန်နက်ဒေတာတွေလည်းဒီလိုပဲလို့ကျမတို့ကအမှတ်တမဲ့နဲ့ထင်ခဲ့တယ်တကယ်တော့ရေရှည်မှာကြာလာတဲ့အခါမှာနိုင်ငံရေးရပဲဖြစ်ဖြစ်တူးနဲ့တူးယုံကြည်မှုအရာပဲဖြစ်ဖြစ်အများကြီးကွာဟသွားတယ်ဆိုတာကိုတွေ့ရပါတယ်နောက်တစ်ခါကျမအလုံသမားရေးနဲ့ပြောမယ်ဆိုလို့ရှိကျမတို့ဒီနိုင်ငံရဲ့အပွင့်နိုင်ငံရေးအပွင့်ကာလမှာတော့ဒီအလုံသမားတွေအတွက်နော်စီးပွားရေးဟိုခန္ဓာမှာသူတို့ကိုအာမခံချက်ပြေဝပေးနိုင်တဲ့ဥပဒေမျိုးတွေမူဝါဒမျိုးတွေမလုံးနိုင်ခဲ့ပါဘူးဟိုအယတားအစိုးရ NLD အစိုးရလက်ထက်မှာတော့တချို့ကိစ္စတွေကိုဆောင်ရွက်ဖို့လုပ်ပေမဲ့သူတို့သုံးပွင့်ဆိုင်ဆောင်ရွက်မှုတွေမှာလည်းဟိုအောင်မြင်တဲ့ဆောင်ရွက်မှုတွေတိတ်မရခဲ့ပါဘူးအဲ့ဒီခါကျတော့အလုပ်သမားတွေရဲ့အခွင့်အရေးကဝင်ငွေတွေမငှဘူးအခြားအခွင့်အရေးတွေပေါ့အလုပ်လုပ်ငန်းဝင်အခွင့်အရေးတွေရှိမယ်သူတို့ရတဲ့ညတိုက်တဲ့အခွင့်အရေးတွေပါမရခဲ့ဘူးလို့ကျွန်မပြောလို့ရပါတယ
်ဟုတ်နော်ဆိုတော့ဒီတိုင်းလာချက်ပါပဲနိုင်ငံရေးနယ်ပယ်မှုတိုင်းတိုင်းလာအစိုးရအဖွဲ့အစည်းဝကြီးရာထူးတွေတဲ့လွတ်တော်အမတ်နေရာတွေပါအမျိုးသမီးနဲ့အမျိုးသားတွေရဲ့အချိုးအစားကိုလည်းကြည့်ခဲ့တော့တွေ့ရတယ်။146တိုင်းငံမှာမြန်မာနိုင်ငံကအဆင့်148ဖြစ်နေတာပေါ်ပြီးတော့လည်းတွေ့ရတယ်။ဆိုတော့တော်တော်ကြီးကိုကမ္ဘာမှာတော်တော်နောက်ကျနေတယ်ပေါ့နော်။ဘာကြောင့်ဒီလိုဖြစ်ရတယ်လို့ထင်ပါသလဲ။
ဟုတ်ကဲ့ဆရာဒီ2021အထိပေါ့နော်2020လောက်အထိတိုင်းတာမယ်ဆိုရင်တော့အဆင့်အားဖြင့်ပေါ့နော်နည်းနည်းလူလူသူသူဖြစ်ကောင်းဖြစ်မယ်ပေါ့ဘာလို့ဆိုတော့ကျမတို့ဒီရွေးကောက်ပွဲတွေရှိတယ်အယတအစိုးရတွေရှိတယ်ဟိုနော်ပုံစံမတူဘောဒါပေမဲ့ဒီနောက်ပိုင်းမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျတော့ကျမတို့ကကိုစားပြုမှုမှာအမျိုးသမီးလည်းမရှိဘူးတိုင်းရင်းသားလည်းမရှိဘူး LGBT လည်းမရှိဘူးဆိုတော့နိုင်ငံရေးမှာဘာမှလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်မရှိတဲ့အခါကျတော့ဒီအဆင့်ကပို့ပြီးတော့ကျမကြာသွားတယ်လို့မြင်တယ်
ဆိုတော့အဲ့ဒီအခြေအနေတွေမှာဒါပါတီတွေမှာကောအမျိုးသမီးတွေတိုးမြင့်ပါဝင်နိုင်အောင်ဆောင်ရွက်မယ်ဆိုတဲ့မူဝါဒတွေရှိခဲ့ဘူးပါတော့အခုလည်းဘယ်လိုများသိပါလဲ
ဒီโอเคဒီပါတီတွေမှာကတော့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပေးဖို့ဆိုတဲ့ဟာကတော်တော်လေးတော့ဟိုခက်ခက်ခက်ခဲပေါ့เนาะဆိုတော့ဟိုပြောရလို့ရှိရင်ကျမတို့ပါတီရဲ့ဥဆောင်တဲ့သူတွေကလည်းအဲမျိုးဆက်ဟောင်းနေပေါ့ပုံဝင်လင်းပြောရရင်မျိုးဆက်ဟောင်းနေဖြစ်တာတခုနောက်တစ်ခါကျမတန်းသူညီမျှရေးအတွက်မှာအမြင်မှာအားနည်းမှုတွေရှိတာလည်းပါပါတယ်ပေါ့เนาะဆိုတော့ဒါကတော့မျိုးဆက်အလိုက်ကိုဒါဖြစ်လာတဲ့အတွက်ကျမတို့ဒါဟိုအပြစ်တင်တာတော့မဟုတ်ပါဘူးအဲ့တော့ကျမတို့လိုအမျိုးသမီးအဖွဲ့တွေကနေပြီးတော့သွားပြီးတော့ဒီနိုင်ငံရေးပါတီအသီးသီးကိုလှုံ့ဆော်မှုတွေလုပ်တယ်အမျိုးသမီးတွေကိုပုံမပါဝင်ဖို့အမျိုးသမီးကိုဟိုနာမည်ပဲပါယုံနေမဟုတ်ဘူးအမျိုးသမီးတွေပါဝင်နိုင်ဖို့အတွက်နောက်ကဖြည့်တင်းပေးရမယ်သူတို့ပါဝင်နိုင်အောင် facility တွေငွေကြေးအဖြစ်တော့လကောင်းသူတို့လုံခြုံမှုသူတို့စိတ်ပိုင်းဆိုင်ရာအဆင်ပြေအောင်နောက်တစ်ခါမိသားစုနဲ့သူတို့ကြားထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမှာပါတဲ့အတွက်သူတို့မိသားစုကြားထဲမှာဖြစ်နေတဲ့အခက်အခဲမျိုးတွေကိုလည်းတက်နိုင်များဖြေလျှော့ပေးနိုင်အောင်လုပ်ရမယ်အစီအမံတွေပေါ့နော်အဲ့ဒါမျိုးတွေကိုတစ်စုံလုံးဖြေရှင်းပေးနိုင်ဖို့တစ်စုံလုံးပံ့ပိုးကူညီနိုင်ဖို့တော့ကျမတို့အမျိုးသမီးဖွဲ့တွေကတက်နိုင်သမျှတိုက်တွန်းတာနှိုးဆော်တာလုပ်တယ်နောက်တစ်ခုကတော့ကျမတို့အမျိုးသမီးအဖွဲ့တွေကအဲ့ဒီကာလတွေမှာဆိုရင်ဒီပါတီအသီးသီးကနိုင်ငံရေးပါတီအသီးသီးကလူငယ်တွေအမျိုးသမီးတွေကိုဒီကိုရီကိုသွေးမြင့်တင်တဲ့တင်နန်းနေပေါ့နော်။အတော့ခေါင်းဆောင်မှုတင်နန်းကိုရီကိုသွေးမြင့်တင်တဲ့တင်နန်း exposure ရအောင်နိုင်ငံတကာကိုလွှတ်တဲ့အစီအစဉ်တွေဒါမျိုးတွေလည်းကျမတို့အများကြီးလုပ်ခဲ့တယ်။အဲ့တော့ပြောရလို့ရှိရင်ပါတီတွေမှာတော့တိကျတဲ့မူဝါဒဆိုတော့ကျမတို့ပုံပုံလင်းပြောရင်တိတ်မရှိသေးဘူး။ဒါပေမဲ့ရွေးကောက်ပွဲမှာတော့အမျိုးသမီးဖြစ်ရမယ်၊လူငယ်ဖြစ်ရမယ်၊တိုင်းရင်းသားဖြစ်ရမယ်၊အဲဘွဲရဖြစ်ရမယ်ဆိုတဲ့ဟာမျိုးနဲ့တော့အကြမ်းမြင်တတ်မှတ်ပြီးတော့ကိုယ်စလဲလောင်းတွေကိုတော့ဖိတ်ခေါ်တာရှိရပါတော့နော်။ NLD ပါတီဆိုရင်ဒါပေမဲ့အတိုင်းရင်းသားပါတီဖြစ်တဲ့SNLD တို့ဘာတို့ကတော့ဟိုအ ਨੇ စုလည်းဖြစ်တယ်သူရဲ့ data နဲ့သူလုတ်တဲ့အခါကျတော့တနိုင်ဖြစ်တဲ့အခါကျတော့သူတို့ကတော့ပို့ပြီးတော့ဒီလိုမူဟာရမျိုးနဲ့တည်တည်ချာချာစဉ်းစားနိုင်တယ်လို့တော့ကျွန်မယူဆပါတယ
်တို့ဒီတိုက်တာချက်မှာလည်းခေါင်းဆောင်နေရာပေါ့စုပြတ်ပြီးတဲ့နေရာကိုဒုပြည်တွေချောက်တာနေတာကိုတော့ပြီးတွေ့ရတော့မှ technical နဲ့ဒီပညာပိုင်းဆိုင်ရာနဲ့ကြောချင်မှုတင်ပါတော့အမျိုးသမီးနဲ့အမျိုးသားကွာချက်ကအမျိုးသမီးနေရာတောင်ပို့နေတာကိုပေါ်လို့ပေါ်နေတာကိုသွားပြီးတွေ့ရတယ်။ဒါပေမဲ့အဲ့လိုနီးပညာပိုင်းရောကြောကျင်မှုရောအမျိုးသမီးတွေရှိပါရဲ့နဲ့ဘာကြောင့်ခေါင်းဆောင်နေရမှာမရှိရဘူး။ဒါတော့နောက်ဆုံးမေးဖို့မှာ
ဟုတ်ကဲ့ပါဆရာ။အဓိကတော့ကျမတို့ရှိမှာတော့ပိုဝါရကြီးစုမှုကအရင်အကောင်းတော့ပေါ့နော်။ပေါ်ရကြီးဆုံးမှာတော့ဒါကတော့ကဘာမှာလဲဒါကတော့ရှိနေတာပါပဲဒါပေမဲ့ကျမတို့နိုင်ငံရဲ့ယဉ်ကျေးမှုဒလေထုံးစံနေနဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့ခါကျတော့ဒါကိုတိုက်ဖြတ်ဖို့အတွက်ကျမတို့ကအသိပညာပေးတဲ့လုပ်တွေနော်အဲ့ဒါတွေကိုကျမတို့ကြည်ကြည်ပြန့်ပြန့်သိမလုံနိုင်ခဲ့ဘူးမလုံနိုင်ခဲ့တဲ့ခါရဲ့နောက်တစ်ခုကတော့အစဉ်အဆက်ရကိုပဲနိုင်ငံရေးတို့ခေါင်းဆောင်မှုတို့ဆိုတာအမျိုးသားတွေနဲ့ပဲဆိုင်နေအမျိုးသမီးတွေကဒီနိုင်ငံဒီကဏ္ဍတွေမှာခက်ဝေးဝေးပဲနေသင့်တယ်ဆိုတော့အမြင်အယူဆအစွဲတွေကလည်းရှိတယ်ဒီအခုပြောလို့ရှိရင်တော့ကျမတို့နိုင်ငံရေးအပွင့်ကာလတင်တတိုလေးမှာကျမတို့အများကြီးမလုံနိုင်လိုက်ဘူးပေါ့နော်ဆိုတော့ဒါပေမဲ့ရှေ့လျှောက်မှာတော့အခုတော်လန်ရေးကာလဖြစ်တယ်တိုင်းပြည်ရဲ့ဟိုအမောင်ကာလတွေမှာပဲမြဲကျမတို့အားရှိတာကတော့အမျိုးသမီးတွေကပို့ပြီးတော့အမျိုးသားတွေနဲ့နိုင်ငံရေးမှာပဲဖြစ်ဖြစ်စီးရေးမှာပဲဖြစ်ဖြစ်အကုန်လုံးငါတို့လည်းလုံနိုင်နေဆိုတဲ့အတွေးကွာရသွားပြီအဲ့ဒီအတွက်ရှေ့လျှောက်ကျမတို့တိုင်းပြည်ကပို့ပြီးတော့လမ်းကြောင်းမှန်ပေါ်မှာဟိုရောက်လာမယ်ဆိုရင်တော့ဒီထက်ပိုကောင်းတဲ့ဟိုအမျိုးသားအမျိုးသမီးဟိုခေါင်းဆောင်မှုမှာပဲဖြစ်ဖြစ်ကြားမတန်းသူညီညာရေးမှာပဲဖြစ်ဖြစ်ပိုကောင်းတဲ့အရေးတစ်ခုကိုရမယ်လို့တော့ကျမယုံကြည်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မခင်လို့
ဟုတ်ကဲ့ပါဆရာ
အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီမှာတော့ကျမအမျိုးသမီးရေးတချို့လို့ရှာပြီးမခင်လို့ဖြစ်ပါတယ်ကျွန်တော်ပြောပါမယ်
ထရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါ VOA American အသံရဲ့တင်းငွတ်တင်နေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ် အခုတော့ဘတ်စင်ကန္နာတွေဖြစ်တဲ့အာရှနိုင်ငံရေလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစားတဲ့ဘတ်စင်ကန္နာတွေကိုစက်တိုက်ထုတ်လင်းပေးပါဦးမယ်ပထမအဦးဆုံးကတော့အာရှနိုင်ငံရေအစီအစဉ်ဖြစ်ပါတယ်အင်ဒိုနီးရှားမှာလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံထားရတဲ့တမရရွေးကောက်ပွဲအနိုင်ရဘိုဂျိုဟောင်းပရာဘိုဝိုစူပီယန်တိုကိုကျယ်လေးပွင့်ဘိုဂျိုအဖြစ်ဂုဏ်သူးဆောင်ယာလူတိုးပေးလိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်ဖိလစ်ပိုင်တမရမာကော့စ်ဂျူဒီယာကတော့မဟာဗျူဟာမြောက်ပူပေါင်းဆောင်ရည်ရည်တွေအတွက်ဩစတြေးလျနိုင်ငံကိုသွားပါတယ်ဂျပန်နဲ့အိန္ဒိယပုံမှန်စီးရေးလေ့ကျင့်မှုတွေပြုလုပ်ပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်အင်ဒိုနီးရှားမှာလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံထားရတဲ့ရွေးကောက်ပွဲအနိုင်ရသမရလောင်းဘိုဂျိုဟောင်းပရာဘိုဝိုစူပီယန်တိုကိုဂုံတူးဆောင်ကျယ်လေးဝင့်ဘိုဂျိုကြီးအဖြစ်ယာရူတိုးပေးလိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။သူကိုဖေဗရူလာ28ရက်နေ့ကအခမ်းအနားနဲ့ယာရူတိုးပေးခဲ့တာပါ။ပရာဘိုဝိုစူပီယန်တိုဟာတချိန်ကသူ့ရဲ့ရောက်ခမဖြစ်ခဲ့သူအာနာရှင်ဆူဟာတိုလက်ထက်မှာအင်ဒိုနီးရှားအထူးတပ်ဖွဲ့ရဲ့အကြီးအကဲဖြစ်ခဲ့ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့အတိုက်အခံနိုင်ငံရေးသမားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူဖြစ်ပါတယ်။ဒါအပြင်1980-1990ကျော်နှစ်တွေအတွင်းအရှေ့ဒီမော့လွတ်မြောက်ရေးလှုပ်ရှားမှုကိုနှိမ်နင်းခဲ့ရမှာအင်ဒိုနီးရှားတပ်တွေကိုဥဆောင်ပါဝင်ခဲ့သူစူပီယန်တို့ဟာအရှေ့ဒီမော့မှာလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရပါတယ်။ဒါအပြင်1998ခုနှစ်အာနာရှင်ဗိုလ်ချုပ်ကြီးဆူဟာတိုပြုတ်ကျတဲ့အခါကြားပြတ်တာဝန်ယူခဲ့တဲ့သမရဟာဘီဘီအစိုးရကိုအာနာသိမ့်ဖို့အထူးတပ်ဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးစူပီယန်တို့ဟာကြီးတက်လေတက်တွေနဲ့အာနာသိမ့်ဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံထားရပါတယ်။ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေကြောင့်သူ့ကိုအင်ဒိုနီးရှားတပ်ကနေအရေးယူထုတ်ပယ်ခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတချို့ကလည်းအရေးယူတံခတ်ခဲ့ပြီးပြည်ဝင်ခွင့်တွေပါပိတ်ထားခဲ့ပါတယ်။ဒါပေမဲ့2019ခုနှစ်သူကာကွယ်ရေးဝန်ကြီးဖြစ်လာမှအမေရိကန်နဲ့အဲ့ဒီနိုင်ငံတွေကပြည်ဝင်ခွင့်ပြန်ပေးခဲ့တာပါ။အသက်82နှစ်ရှိပြီဖြစ်တဲ့လက်ရှိကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုစူဗီယန်တိုဟာပြီးခဲ့တဲ့ဖေဗရူလာ14ရက်တမရရွေးကောက်ပွဲမှာလက်ရှိတမရဝီဒိုဒိုရဲ့သားနဲ့တွေ့ဖက်ကအနိုင်ရရှိခဲ့တဲ့အတွက်သူဟာမကြာမီအင်ဒိုနီးရှားရဲ့တမရဖြစ်လာတော့မှာပါစစ်တပ်ကအရေးယူထုတ်ပယ်ခံထားရသူတယောက်ကိုဂုံတူးဆောင်ဗိုလ်ချုပ်ကြီးပေးလိုက်တာဟာဘလို့မှမဖြစ်နိုင်ဘူးလို့မျှတမှုလို့အဓိပ္ပာယ်ရတဲ့impartial လူခွင့်ရေးအဖွဲ့ကအမှုဆောင်အရာရှိ good from marbury ကပြောပါတယ
် ini akan melanggengkan impunitas kejahatan pelanggaran hak asasi manusia yang melibatkan anggota dan perwira
ဒါဟာစစ်တပ်ကစစ်သားတွေအရာရှိတွေအတိတ်မှာရောလာမယ့်အနာဂတ်မှာပါကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုရာဇဝတ်မှုတွေကိုလူငင်းချမ်းသာခွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုတော့အင်ဒိုနီးရှားမှာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူရမယ်လို့ဥပဒေအရရောနိုင်ငံရေးအရပါပြဋ္ဌာန်းထားပါတယ်။ဒါပေမဲ့အခုလောက်ရဟာသမရကိုယ်တိုင်ကအကာအကွယ်ပေးလိုက်တယ်လို့ဖြစ်နေပါတယ
်။သမရဝီဒိုဒိုကတော့လက်ရှိကာဝေးရေးဦးစီးချုပ်ကတင်ပြလာတဲ့အတွေ့ဂုံတူးဆောင်ယာဒူးအနှင်းလိုက်တာလို့ပြောပါတယ်။လက်ရှိကာဝေးရေးဦးစီးချုပ်ဘုံချုပ်ကြီးအက်ဂတ်စူဘီယန်တိုဟာ1992ခုနှစ်ကမှစစ်ဘိုလ်ဖြစ်လာသူဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်အင်ဒိုနီးရှားမှာဆူဟာတိုလက်ထက်ကကြီးစိုးချဲလေခဲ့သူတွေရဲ့ခေတ်ပြန်ရောက်လာမလားလို့ဝေဖန်မှုတွေလည်းရှိနေပါတယ်အခုလိုအချိန်မှာပဲဖိလစ်ပိုင်သမ္မတမာကော့စ်ဂျူနီယာဟာဩစတြေးလျနိုင်ငံကိုသွားရောက်ပြီးမဟာဗျူဟာမြောက်မဟာမိတ်နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်ဒီကနေ့အင်ဒိုပစိဖိတ်ဒေသရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာချိန်ချောက်ခံလာနေရပြီးစိန်ခေါ်မှုတွေကိုနှစ်နိုင်ငံပူးတွဲရင်ဆိုင်ဖို့လိုအပ်ကြောင်းဖေဗရူလာ29ရက်နေ့မှာသမ္မတမာကော့စ်ဂျူနီယာကဩစတြေးလျလွှတ်တော်မှာပြောကြားခဲ့ပါတယ
် Just as we fought to build our rules based international order so are we now fighting to protect it
The protection စီးမျိုးဥပဒေတွေကိုလိုက်နာတဲ့နိုင်ငံကတည်ရှိမှုပုံစံအတွက်ကျွန်တော်တို့အားလုံးဟာခုခံတိုက်ခိုက်နေရပါတယ်။အခုအခါတောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုကာကွယ်ဆောက်ရှောက်တာဟာလည်းတကမ္ဘာလုံးနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဟာဒေသဆိုင်ရာငြိမ်းချမ်းရေးဖြစ်သလိုကမ္ဘာငြိမ်းချမ်းရေးလည်းဖြစ်ပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ဖိလစ်ပိုင်နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တင်းမာမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်ထဲတုန်းကလည်းဖိလစ်ပိုင်နိုင်ငံအနီးစကာဘိုရိုကျွန်းတဝိုက်ရေပိုင်နယ်ထဲမှာဖိလစ်ပိုင်ကမ်းခြေစောင်းတပ်သင်္ဘောကိုတရုတ်သင်္ဘောတွေကမောင်းထုတ်ခဲ့ပါတယ်။
中方对菲律宾方面近期在南海有关侵权活动表示严重关切，将继续采取必要。
当地边那边嘛，菲律宾也就叫跑偏的楼也过，所以没跟平民巴嘞。第二边也就叫白山木呢，南面白山木一段，楼也大的十来楼上多万买了。第二南岸在表示关系度毛宁啊，菲律宾那那些西岸的嘛表示给巴嘞。斯卡波罗州那个菲律宾啊，都白路表达巴嘞。အခုလိုအချိန်မှာပဲအိန္ဒိယနဲ့ဂျပန်အကြားဓမ္မဂါဒီယန်လို့အမည်ပေးထားတဲ့ပုံမှန်ပူးတွဲစီရေးလေ့ကျင့်မှုကိုဖေဖော်ဝါရီလ28ရက်နေ့ကပြုလုပ်ခဲ့ပါတယ်။တပ်အင်အားအများအပြားပါဝင်ခြင်းမရှိပေမဲ့လည်းနှစ်နိုင်ငံအကြားစီရေးပူးပေါင်းဆောင်ရွက်မှုကိုလုပ်ထားတာပါ။နှစ်စဉ်ပြုလုပ်လို့ရှိပြီးဂျပန်နဲ့အိန္ဒိယမှာတစ်လက်စီပြုလုပ်ပါတယ်။အိန္ဒိယဟာဂျပန်အမေရိကန်အပါအဝင်ဆက်မှုအင်အားကြီးနိုင်ငံတွေနဲ့ပုံမှန်နီးကပ်စွာဆက်ဆံလာပါတယ်။အိန္ဒိယနဲ့တရုတ်အကြားနယ်မြေပိုင်ဆိုင်မှုတွေကြောင့်စစ်ပွဲတွေဖြစ်တဲ့အထိတင်းမာခဲ့ရပြီးဂျပန်နဲ့တရုတ်အကြားမှာလည်းနယ်မြေပိုင်ဆိုင်မှုတွေအငြင်းပွားနေပါတယ်။ဂျပန်ဟာဒီ2024ခုနှစ်ကစပြီးစစ်အုံစည်းတိုးမြင့်ကစစ်အင်အားတည်ဆောက်လျက်ရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါတယ်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။လေယာထက်ကုန်တွေမှာကျက်သွန်တွေကပြပအဝယ်လိုက်လို့ဈေးကွက်မှာမြင့်တက်လာနေပါတယ်။အခုနှစ်မြမစိန်တလုံးတရသည်ကိုတရုတ်နိုင်ငံအပြင်တခြားပြပနိုင်ငံဈေးကွက်တွေကိုပါတွင်းတွင်းကျဲကျဲတင်ပို့ရောင်းချဖို့ပြင်ဆင်နေပါတယ်။ Farmer Time Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစီပြည့်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြပအဝယ်လိုက်လာလို့ကျက်သွန်နီဈေးကွက်ပြန်မြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်မြမကျက်သွန်နီကိုပြပတင်ပို့မှုရှိပြီးကုန်တယ်တွေအဝယ်လိုက်လာတာကြောင့်ကျက်သွန်နီဈေးကွက်ပြန်မြင့်တက်လာတယ်လို့ကုန်တယ်တွေကပြောပါတယ်ဒါအပြင်လက်ရှိမှာကျက်သွန်နီစိုက်ပျိုးတဲ့ဒေသတွေကနေမြင်းကြံစိုက်ဖြူနဲ့ပခောက်ကူကုံစီတိုင်းတို့အပါအဝင်နေကုံစီတိုင်းတွေကိုကျက်သွန်နီဝင်ရောက်မှုကလည်းယောနေနေတာကြောင့်ဈေးကွက်ပြန်မြင့်တက်လာတာဖြစ်တယ်လို့မြင်းကြံမြို့နယ်ကကျက်သွန်နီကုံတဲ့တူကပြောပါရယ်ကျက်သွန်နီကိုပြပတင်ပို့မှုအနေနဲ့တရုတ်ထိုင်းဗီယက်နမ်နိုင်ငံတို့ကိုအဓိကတင်ပို့မှုရှိပြီးပြပတင်ပို့ရောင်းချရမှာမြစ်သားဒေသကထွက်ရှိတဲ့မြစ်သားကျက်သွန်နီကိုသာအမြင့်ဈေးနဲ့တင်ပို့ရောင်းချနေရတာဖြစ်ပါရယ်လက်ရှိရန်ကုန်ဈေးကွက်မှာမြစ်သားကျက်သွန်နီတစ်ပိတ်သားကို2900ကနေ3800ကျပ်အထိပေါက်သွင်းရှိပြီးစိတ်ဖြူအပါအဝင်ကြံဒေသထွက်ကျက်သွန်နီတွေကတော့တစ်ပိတ်သားကို2000ကနေ3200ကျပ်အတွင်းပေါက်သွင်းနေအယောင်းဝယ်ရှိနေပါတယ်။မြင်းညာနဲ့ပခောက်ကူကုန်စည်တိုင်းတွေမှာတော့ကျက်သွန်နီတစ်ပိတ်သားကို1000ကနေ3000ကျပ်အထိဈေးအားရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။ပြီးခဲ့တဲ့ January လအတွင်းကတော့နေကုန်စည်တိုင်းတွေကိုနေ့စဉ်ကျက်သွန်နီပိတ်သက်ချိန်တင်းချီဝင်ရောက်မှုရှိခဲ့တာကြောင့်တပိတ်သားကိုအမြင့်ဆုံးစေး800ကနေ1900ကျပ်အတွင်းသာရရှိခဲ့တာဖြစ်ပါတယ
်။ယခုနှစ်တရုတ်ရာသီမှာတရုတ်နိုင်ငံဖြင့်အခြားပြည်ပဈေးကွက်တွေကိုပါတင်ပို့နိုင်ဖို့ပြင်ဆင်နေပါတယ်။ယခုနှစ်တရုတ်ရာသီမှာမြန်မာစိန်ကလေးတရုတ်ဒီကိုတရုတ်နိုင်ငံဖြင့်အခြားပြည်ပနိုင်ငံဈေးကွက်တွေကိုပါတွင်တွင်ချင်းချင်းတင်ပို့နိုင်ရေးပြင်ဆင်နေတာဖြစ်တယ်လို့ပြင်ပကိုတစ်တီဝလန်တင်ပို့နေတဲ့အကုံတွေကပြောပါတယ်ပြီးခဲ့တဲ့နေ့တွေကအရင်တွေးကောင်းတဲ့အတီးတွေကိုဈေးကောင်းပေးဝင်ကြပေးမယ်အတီးတေးအတီးညက်အတီးနုတယ်ဆိုရင်ဈေးနိုင်ခံနေရတာကြောင့်အရင်တွေးကောင်းမှုတဲ့အတီးတွေကိုအေးခန်းသူလောက်ရောက်ပါတယ်ကွန်တိန်နာကားတွေနဲ့တင်ပို့နိုင်ဖို့ပြင်ဆင်နေတာဖြစ်တယ်လို့မန္တလေးမြို့ကတည်ရဲ့အကုံတွေတူကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာစိန်လုံရွှေဟင်းသာရင်ကွဲမချစ်စုရွှေတောင်ပထမအမောက်စိန်ချူစားတဲ့တရတီအမျိုးသားတွေကိုစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချနေရဖြစ်ပြီးစိန်လုံတရတီကတော့ပြင်ပဈေးကွက်အခိုင်အမာရရှိထားပါတယ်မြန်မာတရတီကိုနေစဉ်ဧပြီလကုန်ကစလို့ပြင်ပကိုတင်ပို့ရောင်းချလေးရှိပြီးတနင်္ဂနွေတန်ချိန်4000ကနေ5000ကျပ်တင်ပို့နေရဖြစ်တယ်လို့ကုန်သည်တွေကပြောဆိုကြပါတယ်
မထောပသည်ပြပတင်ဖို့နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့မြန်မာနိုင်ငံထောပသည်အသင်းကပြောဆိုထားပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ထောပသည်တွေကိုနိုင်ငံတကာကိုတင်ဖို့နိုင်ဖို့ Global GAB လက်မှတ်ကမ္ဘာလုံးဆိုင်ရာစိုက်ပျိုးရေးအလေးကျင့်ကောင်းများစနစ်အပါအဝင်တခြားလိုအပ်ချက်တွေရှိနေသေးတာကြောင့်ထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတင်ဖို့နေရတယ်လို့မြန်မာနိုင်ငံထောပသည်စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းကပြောပါတယ်အခုနှစ်အတွင်းမှာထောပသည်ပြည်တွင်းစားသုံးမှုကျဆင်းသလိုပြည်ပတင်ပို့မှုကလည်းအရေးအသွေးနဲ့ကုန်သွယ်မှုဆိုင်ရာမှာလိုအပ်ချက်တွေရှိနေလို့တင်ပို့နိုင်ခြင်းမရှိတာလို့ကုန်သည်တွေကပြောဆိုကြပါတယ
်ပြည်ပတင်ပို့ဖို့လိုတဲ့အခြေလိုအပ်ချက်နံပါတ်၁ကကျွန်တော်တို့ဒီ Global GAP လိုနိုင်ငံတကာလက်ခံတဲ့ Good Agriculture Practice Certificate မျိုးတွေလိုတယ်ဒီပြည်ပတင်ပို့မှုနဲ့ကုန်သွယ်မှုဆိုင်ရာမှာလိုအပ်တဲ့ပေါ့နော်ဥပမာပေါ့ကျွန်တော်တို့တကြွေးဆိုင်ရာဒီပုံမဆိုင်ရာကိစ္စကြောင့်စာတင်ပြီးလို့ရဲကျွန်တော်တို့ warehouse တွေပေါ့အဲ့တော့ဒီအသီးတွေကိုစနစ်တကျခုစုတို့တော့ထုတ်ပို့တဲ့ warehouse တွေလို့ရဲပြီးတော့မတင်ပို့နိုင်ခင်မှာတူလောင်ထားမဲ့အေးကန်းကိုတော်တွေလို့ရဲအခုလက်ရှိထုတ်လုပ်နေတဲ့ထပ်ပတ်တီတွေကဥမာကျွန်တော်တို့တကန်းထွက်မှအဲ့တကန်းနဲ့က၄ဘုံ၃ဘုံလောက်ကသာပြည့်ကျွန်တော်တို့ဒါဒီပပို့နိုင်တဲ့အရည်သွေးပြီးတဲ့အသီးမျိုးတွေရွေးချယ်ရယူခွင့်ရှိတယ်ပေါ့အဲ့တော့ကျွန်တော်ဒီပကအမှားသာတစ်ခုကကျွန်တော်တို့တန်းနေဆဲဆန်းနေမှာကွန်တိန်နာဘယ်နှလုံးပို့ပါသူတို့အဲ့လိုတစ်ပတ်ကိုဘယ်နှလုံးလိုချင်ပါတယ်ဒါမျိုးတွေမှာဖြစ်တဲ့ကျွန်တော်တို့ခုနလိုကျွန်တော်အခြေခံအဆောင်တွေဖြစ်တဲ့ဝဲဟောက်စီဒီ processing machine တွေ packaging တွေတော့အေးကန်းကိုတော်တွေပေါ့နော်ဒီအချက်တွေကတော့တဲ့ဒီပြပါစီဘိုးရဲခမဒါအဖအဆုံးကျုံဆွေးရမယ်ဒါအခက်အခဲတွေလို့ပြောချင်ပါတယ်ခင်ဗျာ
ထောပသီးဆိုင်တောင်သူတွေအနေနဲ့73စီအပါအဝင်တွင်းအားစုဈေးနှုန်းတွေကြီးမြင့်လာတာကြောင့်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေလုံလုံလောက်လောက်မသုံးစွဲနိုင်ခဲ့တဲ့အတွက်အသီးအရည်သေးတွေကျဆင်းကုန်တာလို့တောင်သူတွေကဆိုပါတယ်လက်ရှိပြည်ပဈေးကွက်ကိုတင်ပို့နေတဲ့ Hass အမျိုးအစားထောပသီးကအသီးရင်းရင်းနဲ့အရည်သွေးကောင်းဖို့လိုအပ်နေသေးတဲ့အတွက်နိုင်ငံတကာစံချိန်စံညွှန်းပြည့်မီမှုနှဲပါနေတာဖြစ်ပါတယ်အခုနှစ်ထောပသီးရာသီမတိုင်မီကတော့မြမထောပသီးကိုမလေးရှားနဲ့အိန္ဒိယနိုင်ငံတွေကနေဝယ်ယူဖို့ကမ်းလှမ်းခဲ့ပေမဲ့အသီးအရည်အသွေးကြောင့်ထိုင်းနိုင်ငံဈေးကွက်ကိုသာတင်ပို့နေရတယ်လို့ဆိုပါတယ
်။ထောပသီးလက်ရှိထိုင်းနိုင်ငံကိုတင်ပို့ထားတဲ့အခြေအနေကတော့ကျွန်တော်တို့တန်3,500ဝန်းကျင်မှာရှိပါတယ်။ခရိုင်တက်ဆိုင်တော့ဒီကထိုင်းနိုင်ငံပို့ပြီးတော့တင်ပို့ဖြစ်တယ်ပေါ့နော်တင်ပို့တယ်ပေါ့ဆိုပြည်တွင်းမှာစားသုံးဘုတ်အစင်းနဲ့တော့ကျွန်တော်ဒီပါကိုအားကိုးတာပေါ့နော်အဲ့တော့ထိုင်းနိုင်ငံကိုတင်ပို့ရဆိုတဲ့မှာလဲကျွန်တော်တို့အချီလိုက်ပေါ့နော်လက်စကုံလမ်းကြောင်းအတိပဲအများဆုံးတင်ပို့ခဲ့ဖြစ်ပါပဲ
ထိုင်းနိုင်ငံကိုတင်ပို့ရမှာလဲလမ်းခီးအခက်ခဲကြောင့်ထောပတ်သည်အမဲ့လွန်ပြီးစွန့်ပြစ်ရတာတွေလည်းရှိတယ်လို့ရှမ်းပြည်နယ်တောင်ပိုင်းတောင်တလုံးမြို့နယ်ထောပတ်သည်ဥက္ကဋ္ဌခွန်အားကာကပြောပါတယ်ထောပတ်သည်စိုက်ပျိုးစရိတ်ကတရေကကိုပြမ်းမြ7,340ဝန်းကျင်ရှိပြီးဒေတာသည်တလုံးကို250ကနေ600ကျပ်လောက်ထိပေါက်ဈေးရှိပါတယ်။ပြည်ပကိုတင်ပို့နေတဲ့ Hass အမျိုးအစားကတော့ပြီးခဲ့တဲ့နှစ်ထောပတ်သီးရာသီချိန်ကတကီလိုကို8000ကျပ်လောက်ထိဈေးကောင်းရရှိခဲ့ပေမဲ့အခုနှစ်မှာတော့တကီလိုကိုအများဆုံး9000ကျပ်ထိသာဈေးရရှိနေတာဖြစ်ပါတယ်။
ဖြူရီအစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖြူရီမြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့youtube.com/viewabemis ဖြစ်ပါတယ်
။ဥရောပတိုက်ရဲ့ဂုံးမြင့်နဲ့ပင်လယ်ရေတဲကဇီဝမျိုးကွဲမျိုးကွဲစုံတွေကိုကာကွယ်ထိန်းသိမ်းရေးမူကြမ်းတရက်ကို February လကုန်ပိုင်းလောက်မှာပဲမဲခွဲအတည်ပြုလိုက်ကြပါတယ်။ပြည်ပကနေဈေးနှုန်းချိုတာတဲ့စိုက်ပျိုးရေးကုန်ပစ္စည်းတွေတင်သွင်းတာကိုကန့်ကွက်တဲ့ဥပဒေတွေလည်းပါဝင်နေလို့ဒီမူကြမ်းကိုလယ်သမားတွေကကန့်ကွက်နေတဲ့ကြားထဲမှာပဲအခုလိုအတည်ပြုလိုက်တာပါဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ
်။ Der Antrag ist angenommen.
ကလာမဲ2030ပြည်လုံးနဲ့မှာကမ္ဘာရေဒူးနဲ့မြေဒူးထဲကဇီဝမျိုးစုံမျိုးကွဲပေါင်း30ရာခိုင်နှုန်းကိုကာကွယ်ထိန်းသိမ်းရေးဆိုတဲ့မွန်ထရီယယ်အပြည်ပြည်ဆိုင်ရာသဘောတူညီမှုကိုအကောင့်ထည့်ဖို့တဲ့အနေနဲ့ဥရောပသမဂ္ဂကအခုလိုဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ဥရောပသဘောဝပတ်ဝန်းကျင်မူဝါဒရေးရာကိုယ်စားလှယ်စီဇာလူနာကအခုလိုကြေညာပါတယ
်။ Yo creo que lo primero es decir que estamos ante un avance histórico. Esta vez sí.
ဒါဟာတမိုင်းဝင်တိုးတက်မှုကြီးတစ်ရပ်ဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်တစ်မျိုးတည်းတင်မကဘဲအခြားကဏ္ဍတွေကိုပါအကာအကွယ်ပေးတဲ့မူဝါဒတွေဥရောပသမဂ္ဂမှာထားရှိဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလောက်ရဟာတဘာဝပတ်ဝန်းကျင်အတွက်အမှန်တကယ်ရှေ့ရောက်လာတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ဒီဥပဒေဟာ2030မှာအကောင်အထည်ဖော်တော့မဲ့ခြေလှမ်းသစ်တစ်ခုလို့ကျွန်တော်ထင်ပါတယ်
။ဥရောပတမကလွတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံမဲ့329မဲ၊ကန့်ကွက်မဲ့295မဲ၊ကြားနေမဲ့24မဲနဲ့အတူပြုလိုက်တဲ့ဒီမူဝါဒမှာစီးရတဲ့အတိုင်းမျိုးတွေကနေဈေးနှုန်းသက်သာတဲ့စိုက်ပျိုးထုတ်ကုန်ဝယ်ယူတင်သွင်းမှုကိုကန့်သတ်ထားတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းနဲ့ဆန္ဒရေးကဖူးလုံရေးမှာအခက်အခဲတွေဖြစ်လာမယ်ဆိုပြီးစိုက်ပျိုးတောင်သူတွေကအကြီးအကျယ်ဆန္ဒထုတ်ဖော်နေကြကြတာပါ။Belgium နိုင်ငံ Brussels မြို့ကဥရောပသမဂ္ဂရုံးချိုးရှိမှာလဲဥရောပသဝန်ကထောင်ပေါင်းများစွာသောလက်သမားတွေအကြီးအကျယ်ဆန္ဒပြခဲ့ကြတာပါ။ဒါကြောင့်လဲဥရောပသမဂ္ဂကစိုက်ပျိုးတောင်သူတွေအတွက်တော့ခြွင်းချက်တချို့နဲ့အခုမူချမ်းကိုအတည်ပြုခဲ့ကြတာဖြစ်ပါတယ်
။ A pesar de ello, ha habido gente del Grupo Popular que ha cumplido, ha sido la menos, y ha habido gente del Partido Popular que
ဒီကိစ္စမှာဈာကဝင်ပြီးညှိနှိုင်းပေးမဲ့သူတွေရှိပေမဲ့လေယာသိမ်းသမားတွေရဲ့ပြောဆိုချက်ကိုထောက်ခံပြီးဒီမူချမ်းကိုကန့်ကွက်သွားကြတဲ့လူတွေလည်းရှိပါတယ်။အဲ့ဒီအထက်မှာစပိန်ကအဖွဲ့ဝင်တွေလည်းပါပါတယ်။သဘာဝပတ်ဝန်းကျင်ပြောင်းလဲမှုကိုလက်မခံတဲ့သူတွေရဲ့လက်ကွက်မှာကစားခံရတဲ့လူပဲပြောရမှာပါ။ဒီနေရာမှာစပိန်နိုင်ငံကအဖွဲ့တွေပါဝင်နေတာကိုမြင်ရတာစိတ်မကောင်းပါဘူး။
လေသမားတွေအပေါ်ဂျိုးနီစနစ်နဲ့လွှမ်းမိုးမှုတွေရှိလာနိုင်တဲ့အတွက်ဆိုပြီး EU ပါလီမန်မှာအကြီးဆုံးဥပဒေပြုအဖွဲ့ဖြစ်တဲ့ဥရောပပြည်သူ့ပါတီကဒီဥပဒေမူကြမ်းကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့ကြမှာပဲအခုလိုအတည်ပြုနိုင်ခဲ့ကြတာလည်းဖြစ်ပါတယ်။ဒါဟာဥရောပသမဂ္ဂရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကြီးဆုံးမူဝါဒတရားလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေက2030ပြည်လို့နေမှာသူတို့ပိုင်မြေတူးနဲ့ပင်လယ်ရေတူးထဲကဇီဝမျိုးစုံမျိုးကွဲ၅ပုံတပုံကိုတဘာဝအတိုင်းပြန်လည်ထူထောင်မဲ့အစီအစဉ်ကိုတင်ပြကြမှာဖြစ်ပါတယ်။ EU ပါလီမန်အဖွဲ့ဝင်လည်းဖြစ်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့ Green Group အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Philip Lambert ကတော့အားရကျင်းနေပါတယ
်။ Main target symbolically has not been shut down. So it's still flying.It is imperfect, it is incomplete, it lacks ambition, but at least we have a foundation on which to
ဒါမပြီးဆုံးနေပါဘူးဆက်ပြီးလောက်ကင်သွားရအောင်မဲ့ကိစ္စတွေဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ရေးရာမူဝါဒတွေကမပြီးပြည့်စုံသေးပါဘူးဒီမှချက်တွေကိမဲ့နေသေးတယ်လို့ဆိုနေပါတယ်ဒါပေမဲ့လည်းရှေ့လုပ်ငန်းစဉ်တွေအတွက်အနည်းဆုံးအခြေခံအုတ်မြစ်တွေတော့ချလိုက်နိုင်ပါပြီ
လက်ရှိမှာတော့ဥရောပရဲ့သဘာဝပတ်ဝန်းကျင်နဲ့ဇီဝမျိုးကွဲ87ရာခိုင်နှုန်းဟာဆိုးဝါးတဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်ရှေ့ဆက်ဆောင်ရွက်မယ့်လုပ်ငန်းတွေထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းကိုရေးဆုပ်ယူပေးနေတဲ့စိမ်မီတော်တွေကိုပြန်လည်ထူထောင်ရေးလိုလုပ်ငန်းမျိုးတွေလည်းပါဝင်ပါတယ်။အခုပြတ်ထားလိုက်တဲ့မူဝါဒအရဆိုရင်တော့ဇီဝခေယစနစ်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကို2030ခုနှစ်မှာ30ရာခိုင်နှုန်း2040မှာ60ရာခိုင်နှုန်းနဲ့2050မှာတော့90ရာခိုင်နှုန်းအထိဆောင်ရွက်သွားကြရမှာဖြစ်ပါတယ်။အဲ့ဒီလိုထိခိုက်လာတဲ့သဘာဝပတ်ဝန်းကျင်ကိုရေရှည်ပြုပြင်ထိန်းသိမ်းစောင့်ရှောက်နိုင်အောင်လို့ Nature Restoration Law ဆိုတဲ့မူကြမ်းကိုတော့2022ခုနှစ်နှစ်လလောက်ကတည်းကဥရောပသမဂ္ဂမှာတင်သွင်းထားတာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိုင်းနိုင်ငံမှာဥရောပငွေကြေးတစ်ယူရိုရင်းနှီးမြှုပ်နှံလိုက်ရင်အမြတ်အစုံးက၈ယူရိုအထိအနည်းဆုံးပြန်ရမှာဖြစ်တဲ့အတွက်စီးပွားရေးအရာလဲထင်ရှားတဲ့အကျိုးအမြတ်တွေထွက်လာမယ်လို့ဥရောပကော်မရှင်ကပြောဆိုထားပါတယ်။အခုပြတန်းချက်ကိုဥရောပကောင်စီကနောက်ဆုံးသဘောတူညီပြီးရင်တော့တဘာဝပတ်ဝန်းကျင်နဲ့ဥဒုရသီပြောင်းလဲမှုထိန်းချုပ်ရေးလုပ်ငန်းတွေကိုစတင်အကောင့်အထည်ဖော်နိုင်ကြတော့မှာလဲဖြစ်ပါတယ်။ကျမနောင်လာပါ
ဆက်လက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပါောင်းမယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့ပူးတွဲစတင်ခဲ့တဲ့ကမ္ဘာပေါ်မှာတက်တန်းအရှိဆုံးနဲ့အရှိတောင်အရှာမှာအကြီးဆုံးစီးရေးလေ့ကျင့်မှုကတော့ Cobra Go ရွှေမွေဟောက်စီးရေးလေ့ကျင့်မှုပဲဖြစ်ပါတယ်။ဒီအကြောင်းအရာကိုမတ်ညိုညိုလွင်ကပြောပြထားပါတယ်။
စီရေးလေ့ကျင့်မှုလို့ခေါ်တဲ့ Cobra Go စီရေးလေ့ကျင့်မှုဟာနိုင်ငံတကာပူးပေါင်းစီရေးလေ့ကျင့်ကြတဲ့လှုပ်ရှားမှုတွေထဲမှာတော့အရှိကြဆုံးလေ့ကျင့်မှုတစ်ခုဖြစ်ပါတယ်။ American ပ ပြောင်စုနဲ့ထိုင်းနိုင်ငံတို့ပူးပေါင်းပြီး1982ခုနှစ်မှာ Cobra Gold ဆိုတဲ့နာမည်နဲ့စတင်ခဲ့ကြတာပ
ါ။
နိုင်ငံစီရေးလေ့ကျင့်မှုတွေအပေါ်အဓိကရည်ရွယ်ပြီးစတင်ခဲ့ကြပါမယ်။နောက်ပိုင်းမှာတော့စစ်ရေးအပြင်ငြိမ်းချမ်းရေးထိန်းသိမ်းမှုအထက်ဖက်ဆန့်ကျင်ရေးတဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကဏ္ဍတွေပါထည့်သွင်းလေ့ကျင့်မှုတွေပြုလုပ်ခဲ့တာအခုဆိုရင်နှစ်ပေါင်း40ကျော်လာပြီဖြစ်ပါတယ်1982ခုစတင်လေ့ကျင့်တဲ့နှစ်မှာတော့ American Marine တပ်ဖွဲ့နဲ့ထိုင်းရေတပ်မတော်တို့ပူးပေါင်းလေ့ကျင့်မှုတွေပြုခဲ့ပြီးအဲ့ဒီနှစ်ထဲမှာပဲ American လေတပ်ကလည်းပူးပေါင်းပါဝင်ခဲ့ပါတယ်1983ခုနှစ်မှာတော့နှစ်နိုင်ငံကြီးတပ်တွေပါပူးပေါင်းပါဝင်လေ့ကျင့်ခဲ့ကြတာပါAmerican နဲ့ Thai နှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကနေစတင်ခဲ့တဲ့ရွှေမွေဟောက် Cobra Gold ပူးပေါင်းလေ့ကျင့်မှုဟာ2010ခုနှစ်နောက်ပိုင်းတွေမှာတော့တရုတ်နဲ့အိန္ဒိယလိုနိုင်ငံကြီးတွေပါကဏ္ဍအလိုက်ပူးပေါင်းပါဝင်လာခဲ့ကြတာအခုဆိုရင်နိုင်ငံပေါင်း30လောက်အထိပါဝင်လာပြီဖြစ်ပါတယ်စီးရီးတစ်ခုတည်းကိုပဲဥတီလေ့ကျင့်ကြတာမဟုတ်ဘဲနိုင်ငံတွေအချင်းချင်းချစ်ချည်ရေးလူသားတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအထောက်အကူတွေပေးရင်းနဲ့တဘာဝဘေးအန္တရာယ်တွေကြာရောက်တဲ့အခါကဲတင်နိုင်ရေးတွေအပြင်စိုက်ဘာဆိုင်ရာလုံခြုံရေးကိစ္စတွေပါပါဝင်လေ့ကျင့်ကြတာဖြစ်ပါတယ
် This is as the announcer said the 43rd iteration of Cobra Gold and what that means to all of us is that there are decades of friendship and partnership and shared values
ခု2024ခုနှစ်အတွက် Cobra Gold စီးရီးလေ့ကျင့်မှုကိုလည်းဖေဖော်ဝါရီလ29ရက်နေ့ကစတင်လိုက်ပြီဖြစ်ပြီးမလ10ရက်နေ့အထိထိုင်းနိုင်ငံတောင်ပိုင်းရေယောင်ခရိုင်မှာကဏ္ဍအလိုက်လေ့ကျင့်မှုတွေပြုလုပ်ကြမှာပါဒီနေ့ပြုလုပ်တဲ့လေ့ကျင့်မှုက43ကြိမ်မြောက်ဖြစ်ပြီးနိုင်ငံပေါင်း30ကစစ်တီတွေနဲ့ဘာသာရပ်ဆိုင်ရာကျွမ်းကျင်သူပေါင်း9000ကျော်ပူးပေါင်းပါဝင်ကြပါတယ်Main Tree လို့သတ်မှတ်ခေါ်တဲ့အဓိကလေ့ကျင့်မှုတွေမှာတော့ American ပြည်အောင်စု, Thai, Singapore, Japan, South Korea, Malaysia နဲ့ Indonesia 9နိုင်ငံပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလေ့ကျင့်မှုတွေမှာတော့တရုတ်နိုင်ငံနဲ့အိန္ဒိယ2နိုင်ငံပါဝင်လေ့ကျင့်မှာပါ။CBC လို့ခေါ်တဲ့ဂျီနန်နဲ့ဆက်သွယ်ဆိုင်ရာလေ့ကျင့်မှုတွေမှာတော့ Australia နိုင်ငံကပါဝင်လေ့ကျင့်ပါတယ်။MBAT လို့ခေါ်တဲ့နိုင်ငံတကာစီမံကိန်းများတိုးချဲ့မှုအစီအစဉ်လေ့ကျင့်မှုတွေမှာတော့ဘင်္ဂလားဒေ့ရှ်၊ကနေဒါ၊ပြင်သစ်၊မွန်ဂိုလီးယား၊နီပေါ်၊နယူးဇီလန်၊ဖိလစ်ပိုင်၊ဖီဂျီ၊ UK နဲ့ဘရူနိုင်းဆယ်နိုင်ငံပါဝင်မှာပါ။ကိုလို့ခေါ်တဲ့ပူးပေါင်းလေ့လာသူများအဖွဲ့မှာတော့ကမ္ဘောဒီးယား၊လာအို၊ဘရာဇီး၊ပါကစ္စတန်၊ဗီယက်နမ်၊ဂျာမနီ၊ဆွီဒင်Greece, Kuwait နဲ့ Thailand ကစတဲ့10နိုင်ငံပါဝင်ပါတယ်။မြန်မာနိုင်ငံကတော့2013ခုနှစ်ကစပြီးလိလာသူနိုင်ငံများအဖွဲ့မှပါဝင်ခဲ့ပြီးဝင်မဲ့2021စစ်အာဏာသိမ်းလိုက်တဲ့နှစ်ကစလို့တက်ရောက်ပါဝင်ဖို့ဖိတ်ကြားခြင်းမခံခဲ့ရတော့ပါဘူးရှင
်။မညိုညိုလင်းတင်ဆက်သွားတာပါ VOA ရဲ့အတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါဦးမယ်။ထိုင်းလွတ်တော်မှာမြန်မာစစ်အာဏာသိမ်းသုံးနှစ်အလွန်နေဆက်လုံခြုံရေးနဲ့မြန်မာဒီမိုကရေစီရေးအတွက်ထိုင်းနိုင်ငံသားရေးဝင်ကြီးထိုင်းလွတ်တော်အမတ်တွေနဲ့ NUG အပါအဝင်မြန်မာဒီမိုကရေစီအင်အားစုတွေတက်ရောက်ဆွေးနွေးခဲ့တဲ့ဘွဲကိုစစ်ကောင်စီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။ဒါအပြင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာလူ့အခွင့်အရေးကော်မရှင်နာမင်းကြီးရဲ့စစ်တပ်ရဲ့ရက်စက်မှုတွေကိုဝိုင်းဝန်းရတန်တော်အောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းခဲ့တာကိုလည်းစစ်ကောင်စီကတောက်ကြနေမှာပဲကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေမှာလှုပ်ဆောင်ခဲ့တယ်လို့တန်တရားရှိသူတရုတ်နိုင်ငံသား469ယောက်ကိုမြန်မာနိုင်ငံဘက်ကနေထပ်မံလွှဲပြောင်းပေးခဲ့တယ်လို့တရုတ်အများပြည်သူလူကျုံရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။စစ်တမ်းခံနေရတဲ့ဂါဇာဒေသကပြည်သူတွေအတွက်အစားအသောက်နဲ့အထောက်ပံ့ပစ္စည်းတွေကိုသမ္မတဂျိုးဘိုက်တဲ့အမိန့်နဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်အမေရိကန်လေကရကနေလေထီးတွေနဲ့ချပေးခဲ့ပါတယ်။ဒီထက်မှာအသင့်စားတောက်နိုင်တဲ့အစားအသောက်တွေလည်းပါဝင်ပါတယ်။ သတင်းကျဉ်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အတွက်အတန်လဲစီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုငိမ့်ချိုင်းဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Jay Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူစောမိုးကျော်ဖြစ်ပါတယ်